Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32နဲ့58တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမမ
။ကျင်းကျမခင်လေးပါ။ဒီညအတွက်ထိတ်တဲရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။မြန်မာအရေးအာဆီယံကအမြင့်ဆုံးကိုင်တွေဖြည့်ရှင်းဖို့ထိုင်းဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။ဒေါက်တာဇော်မြန်မာကွယ်လွန်မှုအတွက်စစ်ကောင်စီကိုဥရောပသမဂ္ဂကဝေဖန်လိုက်ပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ဖားခက်ဘက်မှာဒီရက်ပိုင်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပြီးတော့ဒီကနေ့မနက်စောပိုင်းမှာတော့လက်နက်ကြီးကြီးထိမှန်လို့အမျိုးသမီးတဦးအသက်ဆုံးခဲ့ရပါတယ
်ဆိုင်းတော်ဘွေချောင်းတိုက်ပွဲကြီးပြန်ပြင်းထန်ပြီးတော့ဒီမနက်ကြီးနောက်ဆောင်တရားဝင်ချပါတော့ဒီဖားခက်တမောကုန်းကနေလက်နက်ကြီးတောက်ဆောင်ပစ်ပြီးတော့
ရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နောင်ချိုဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေသတင်းအပြည့်စုံနဲ့အတူမကွဲလွန်ခင်နိုင်ပိုင်းမှာမှလူငယ်ချမ်းသာခွင့်ပေးခံခဲ့ရတဲ့ဒေါက်တာဇော်မြင့်မောင်ကွယ်လွန်သွားတဲ့ပေါ်မှာနိုင်ငံရေးအတိုင်းအဝိုင်းရဲ့အောက်မေ့ပွဲစကားတွေစူးစီးတင်ပြချက်နောက်ပြီးတော့အစ္စရေးကိုဟာမတ်စ်တို့ဝင်ရောက်စီးနှင်းတဲ့ဒီကနေ့တစ်နှစ်ပြည့်ချိန်မှာပဲအစ္စရေးရောက်မြန်မာတဦးကို VOA ကတည်တံ့တွေ့ဆက်သွယ်မေးမြန်းထားတာနဲ့ဒုတိယပိုင်းနိုင်ငံဝက်မှာတော့အသက်ရှင်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
အစ္စရေးနယ်ရဲ့ဟာမတ်စ်အဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့တစ်နှစ်ပြည့်တဲ့နေ့မှာပဲအစ္စရေးစစ်တပ်ကဂါဇာကမ်းမြောင်မှာရှိတဲ့ဟာမတ်စ်တွေရှိမဲ့နေရာတွေကိုလေကြောင်းကနေဆက်လက်တိုက်ခိုက်နေပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်တိုက်ခိုက်မှုအပြီးအစ္စရေးရဲ့တုံ့ပြန်တဲ့ထိုးစစ်ကြောင့်လေဗနွန်အပါအဝင်နေရာတော်တော်များများတိုက်ပွဲတွေကျယ်ပြန့်လာကာအရှေ့လေပိုင်းဒေသတစ်ခုလုံးစစ်ရေးပြိပခပိုပြီးကြီးထွားလာမှာကိုနိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်နေကြပါတယ်။ဟာမတ်စ်အဖွဲ့ကလည်းအစ္စရေးရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့တယ်အယ်ဗစ်မြို့ရဲကိုအစ္စရေးတယ်ဗစ်မြို့ရဲနဲ့အစ္စရေးတောင်ပိုင်းနေဆက်ဖြတ်တန်းတဲ့နေရာတော်တော်များများကိုရော့ကက်တွေနဲ့ဒီနေ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါရယ်။ဂါဇာဘက်ကရော့ကက်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်တယ်ဗစ်မြို့နဲ့အစ္စရေးအလယ်ပိုင်းတွေမှာဒီနေ့အရေးပေါ်အုံအောဆွဲတံတွေနဲ့တက်လှန်သတိပေးနေပါရယ်။တချိန်ထဲမှာပဲဘေရုတ်မြို့ရောလေဗနွန်တောင်ပိုင်းဒစိတပိုင်းနဲ့ဘခါတောင်ကြားအပါအဝင်လေဗနွန်မှာရှိတဲ့ဟက်စ်ဘိုလာစစ်သွေးကြွအဖွဲ့တွေအုံပြုနေတဲ့နေရာတွေကိုလည်းလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောပါရယ်ရှင်။
ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ကရေနံတိုလောင်ရနေရာတစ်ခုကိုဒီကနေ့မှပဲယူကရိန်းကတိုက်ခိုက်ခဲ့ပါတယ်။ရုရှားတပ်ဖွဲ့တွေအတွက်ထောက်ပို့နေရာအဖြစ်အသုံးပြုနေတဲ့ Fyodor ကိုတိုက်ခိုက်ခဲ့တာလို့ယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ခရိုင်းမီးယားဒေသမှာယူကရိန်းတို့ရဲ့အဝေးထိန် drone ဆက်နက်စင်ကိုပစ်ချနိုင်ခဲ့ပြီးတော့ Bagrat, Kherson, Voronezh,Brunex ဒေသတွေမှာကြားဖြတ်ဟန်တားနိုင်ခဲ့တယ်ဆိုတာကိုသတင်းထုတ်ပြန်ပါတယ်။2022ခုနှစ်စမ်းမှာတော့ယူကရိန်းပေါ်ကျူးကျော်စစ်စတင်ချိန်ကလေးကခရိုင်းမီးယားဒေသမှာရှိတဲ့ရုရှားစစ်ဘက်ဆိုင်ရာနေရာတွေကိုယူကရိန်းကပုံမှန်လိုလိုတိုက်ခိုက်နေတာပါ။ယူကရိန်းတို့ရဲ့တိုက်ခိုက်မှုကြောင့်ရုရှားရဲ့ပင်လယ်နက်ဒေသရေဒက်ကိုထိခိုက်မှုလည်းရှိခဲ့ပါတယ်။တချိန်တည်းမှာပဲယူကရိန်းနိုင်ငံ Kyiv မြို့တော်ကိုဒီကနေ့ရုရှားကလေကြောင်းကနေတိုက်ခိုက်တာမှာတော့ drone ကြီးအပိုင်းစာတွေမြို့နေရာအနှံ့ကျရောက်ခဲ့ကြောင်းမြို့တော်ဝန် Vitaly Kanchenko က Telegram လူမှုကွန်ရက်မှာပြောခဲ့ပေမဲ့တေကြေထိခိုက်ဒဏ်ရာရတဲ့သတင်းတော့မကြားသေးရပါဘူး။ဒီဒေသရဲ့အုပ်ချုပ်ရေးမှုကတော့ Russia drone 3စင်းကိုပစ်ချနိုင်ခဲ့ကြောင်းပြောကြားပြီးတော့ Makrolev အုပ်ချုပ်ရေးမှုကတော့ drone 3စင်းကိုပစ်ချနိုင်ခဲ့တယ်ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်ရှင်။
အင်အားပြင်းထန်မယ်လို့ခန့်မှန်းထားတဲ့ Hurricane Monday Milton ဖြတ်သန်းတိုက်ခိုက်လာနိုင်တဲ့အတွက်ကြောင့် Florida ပြည်နယ်မှာဘေးလွတ်ရာကိုပြောင်းရွှေ့နေကြရပါတယ်။ Hurricane Milton ဟာဒီနေ့အစောပိုင်းမှာမက္ကဆီကိုပင်လယ်ကွေ့တောင်ပိုင်းကိုဖြတ်ပြီးတော့အရှေ့ဘက်ကိုဆက်လက်ရွေ့လျားနေတာမှာအင်အားပိုကောင်းလာနိုင်တယ်လို့ American မြို့သား Hurricane Center ကသတင်းထုတ်ပြန်ထားပါတယ်။ Florida ပြည်နယ် Tampa မြို့ကနေပြီးတော့မိုင်980အကွာမှာရှိတဲ့ပင်လယ်ပြင်မှာလေတိုင်တုံးကတနအီကိုမိုင်90လောက်နဲ့အားကောင်းနေတယ်လို့လည်းပြောပါရယ်။ဘုံတုံးလေးလောက်မှာတော့တမ်ပါပင်လယ်အော်ကနေတဆင့်ကုန်းလေးမိုင်ကိုဝင်ရောက်နိုင်ပြီးတော့ဟာရီကိန်းမုန်တိုင်းကြီးအဖြစ်နဲ့ဖလော်ရီဒါအလယ်ပိုင်းကိုဖြတ်ခါအတ္တလန်တိတ်သမုဒ္ဒရာဘက်ကိုရွေ့လျားသွားနိုင်မယ်ရှိတယ်လို့လည်းခန့်မှန်းထားကြပါရယ်။မုန်တိုင်းအရှိန်ကြောင့်ဘုံတုံးလေးညအထိ အချို့နေရာတွေမှာဆိုလို့ရှိရင်မိုးတီးထန်စွာရွာသွန်းနိုင်ပြီးတော့မိုးရေချိန်30စင်တီမီတာအထိရွာသွန်းနိုင်မှရှိတယ်လို့လည်းခန့်မှန်းထားပါတယ်။မကြသေးခင်ကပဲ Helene Hurricane Mountain တန်အပြင်းထန်ခံခဲ့ရတဲ့ Florida ပြည်နယ်ဟာ Hurricane Milton ထပ်မံတိုက်ခိုက်နိုင်တဲ့အတွက်ကြောင့်အရေးပေါ်ပြောင်းရွှေ့နေတာဟာလွန်ခဲ့တဲ့2019ခုနှစ်နောက်ပိုင်းအများဆုံးဖြစ်နိုင်တယ်လို့လည်းခန့်မှန်းနေကြတာပါ။2019ခုနှစ်တုန်းကဆိုလို့ရှိရင် Hurricane Irma ဝင်ရောက်ခဲ့တဲ့ Florida ပြည်နယ်မှာလူပေါင်း9တန်းလောက်ကဘေးလွတ်ရာပြောင်းရွှေ့ခဲ့ကြရပြီးတော့အဝေးပြေးလမ်းတွေမှာလမ်းပိတ်ဆို့မှုတွေ၊ဓာတ်ဆီဆိုင်တွေမှာကားတွေနိုင်နဲ့ချီတန်းစီစောင့်ဆိုင်းရတာတွေလည်းကြုံခဲ့ရပူပါတယ်ရှင်။
ဒီနှစ်အတွက်နိုဘယ်ဆုပေးပွဲတွေဒီကနေ့စတင်ခဲ့တဲ့အခါမှာတော့တက်ရှိတွေရဲ့မျိုးဗီဇစနစ်နဲ့ပတ်သက်လို့တွေးဆချက်အစ်စ်တွေကိုဖော်ထုတ်နိုင်ခဲ့ကြတဲ့အမေရိကန်ပညာရှင်နှစ်ယောက်ကိုပူရဲဆုချီးမြှင့်လိုက်ပါတယ်
။ The Nobel Assembly at Karolinska Institutet has today decided to award
မျိုးဗီဇတွေအလုပ်လုပ်တဲ့စနစ်ရဲ့အခြေခံဖြစ်တဲ့
Physiology or Medicine
NNA ကိုရှာဖွေဖော်ထုတ်ခဲ့ကြတဲ့ Victor Ambrose နဲ့ Gary Rapkom ကို Nobel ဆုဆေးပညာဆုချီးမြှင့်ကြောင်းဆွီဒင်နိုင်ငံ Stockholm မြို့ကဒီကနေ့အခမ်းအနားမှာ Nobel Committee အတွင်းမှူး Thomas Perlman ကကြေညာလိုက်တာဖြစ်ပါတယ်။မျိုးဗီဇအခြေခံတွေရဲ့အလုပ်လုပ်ပုံတွေကိုဖော်ထုတ်နိုင်ခဲ့တာဟာဆေးပညာမှာအရေးပါတာကြောင့်အခုလိုရွေးချယ်ဖို့ဆုံးဖြတ်ခဲ့တာလို့လည်းပြောပါတယ်။ Massachusetts ဆေးသက္ကသိုလ်မှာသဘာဝသိပ္ပံညာပါမောက်ခအဖြစ်နဲ့လက်ရှိတာဝန်ယူနေတဲ့ Ambrose ဟာအခုစုရရှိခဲ့တဲ့သုတေသနကို Harvard တက္ကသိုလ်မှာလုပ်ခဲ့တာပါ။ပူတွဲစုရရှိခဲ့တဲ့သူကတော့ Massachusetts အထွေထွေဆေးရုံကြီးနဲ့မျိုးဗီဇဆိုင်ရာပါမောက်ခအဖြစ်နဲ့သူတာဝန်ယူနေတဲ့ Harvard ဆေးတက္ကသိုလ်မှာသုတေသနလုပ်ခဲ့တာပါ။ Nobel ဆေးပညာဆုအတွက်ဆွီဒင်3ခရိုနာငွေ11သန်းအမေရိကန်ဒေါ်လာ1သန်းချီးမြှင့်မှာဖြစ်ပါတယ်။ဒီနှစ်အတွက် Nobel ဆုတွေကိုဒီသတင်းဘက်ကနေစပြီးတော့ချီးမြှင့်ရမှာမနက်ဖြန်အင်္ဂါနေ့မှာတော့ယူပဗေဒဆိုင်ရာဆုဗုဒ္ဓဖူးနေ့မှာတော့ဓာတုဗေဒဆိုင်ရာဆုနဲ့ကြာသာပတေးနေ့မှာစာပေဆုတောက်ကြနေ့မှာတော့ Nobel ငြိမ်းချမ်းရေးဆုကြေညာမှာဖြစ်ပါတယ်။စီးပွားရေးဆိုင်ရာNobel ဆုကိုတော့လာမယ့်အောက်တိုဘာလ14ရက်နေ့မှာ Nobel ဆုရွေးချယ်ရေးကော်မတီကကြေညာမှာဖြစ်ပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လှိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
။တနင်္လာညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါရရှင်။မြန်မာနိုင်ငံမှာပြည်တွင်းစစ်အဆုံးသက်ရေးအရှိတောင်အရှာနိုင်ငံများအတင်းအာဆီယံကအဓိကအခမ်းကဏ္ဍကနေပါဝင်ရမယ်လို့ထိုင်းနိုင်ငံဝန်ကြီးချုပ်ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးရအောင်အာဆီယံအနေနဲ့အမြန်ဆုံးအရေးကြီးတဲ့ကဏ္ဍကနေပါဝင်ဖို့လိုတယ်လို့လာအိုနိုင်ငံမှာကျင်းပမယ့်အာဆီယံအစည်းအဝေးမတိုင်ခင်ထိုင်းဝန်ကြီးချုပ်ပေထုံတန်ရှင်နဝတ်ကဘန်ကောက်မြို့မှာဒီကနေ့ပဲပြောခဲ့တာပါ။ပြည်ပခတွေကိုဖြည့်ရှင်းရမှာလဲလာမယ့်နှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမယ်။မလေးရှားနိုင်ငံနဲ့လက်တွဲပြီးတော့တန်တမန်နီးလန်းတွေနဲ့ကြိုးပမ်းသွားမှာဖြစ်ကြောင်းထိုင်းဝန်ကြီးချုပ်ကပြောပါတယ်။အာဆီယံအနေနဲ့မြန်မာအရေးဖြည့်ရှင်းမှုအတွက်အာဆီယံဘုံသဘောတူညီချက်5ရပ်ကိုချမှတ်ဆောင်ရွက်ခဲ့ပြီးမဲ့တိုးတက်မှုတော့အနည်းငယ်သာရှိခဲ့ပါတယ်။ဒီဘုံသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တဲ့အတွက်အာဆီယံအဆင့်မြင့်အစည်းအဝေးတွေမှာစစ်ကောင်စီရဲ့ကိုယ်စားလှယ်တွေကိုတက်ရောက်ခွင့်ပိတ်ထားခဲ့ပါတယ်။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုလက်ရှိအာဆီယံဥက္ကဋ္ဌလာအိုနိုင်ငံမှာအောက်တိုဘာ6ရက်နေ့ကနေ17ရက်နေ့ထိကျင်းပနေပြီးတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကအဆင့်မြင့်ရရှိတူးတက်ရောက်ဖို့လည်းစီစဉ်ထားပါတယ်။အာဆီယံအစည်းအဝေးတွေမှာစစ်ကောင်စီကကိုယ်စားလှယ်တက်ရောက်မယ့်အစည်းအဝေးကိုတော့မြို့သားညီညွတ်ရေးအစိုးရ NUG ကကန့်ကွက်ထားပါတယ်ရှင်
။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဒုတိယဥက္ကဋ္ဌတဦးလည်းဖြစ်မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်အော်တိုဘာလ9ရက်နေ့မှာကွယ်လွန်သွားတဲ့အတွက်မိသားစုမိတ်ဆွေတွေနဲ့အတူဝမ်းနဲ့ကြေကွဲရပါကြောင်းမြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်။သုံးကြိမ်တိုင်ရွေးကောက်တင်မြောက်ခံခဲ့ရတဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကိုနှိရှေထောင်နဲ့ချမှတ်ထားပြီးတော့မကွယ်လွန်ငယ်နိုင်ပိုင်းအလိုမှာမှစစ်ကောင်စီကလူငယ်ချမ်းသာခွင့်ပေးခဲ့တာကတော့စစ်မှန်တဲ့တနာကျင်နာမှုမဟုတ်ပါဘူးလို့လည်းကြေညာချက်မှာဖော်ပြပါရှိပါတယ်။ဒေါက်တာဇော်မြင့်မောင်ဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုလမ်းညွှန်ခဲ့သူလူ့အခွင့်အရေးကိုအထူးအလေးနက်ထားခုခံကာကွယ်သူဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းဒေါက်တာဇော်မြင့်မောင်မှာကန်ဆာရောဂါခံစားနေရမှန်သိရတဲ့ရောဂါအခြေအနေနဲ့က ိုက်ညီတဲ့ကျန်းမာရေးစောင့်ရှောက်မှုအလုံးလောက်မရဘဲနဲ့အကျဉ်းထောင်ထဲမှာပြင်းထန်စွာထိခိုက်ခံစားခဲ့ရပြီးတော့ကွယ်လွန်သွားခဲ့ရတဲ့နိုင်ငံရေးသမားကောင်တဦးဖြစ်တယ်ဆိုတာကိုဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။2022ခုနှစ်အရသာအစိုးရဖယ်ရှားပြီးတော့စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာမန္တလေးတိုင်းဝန်ကြီးချုပ်ဖြစ်နေတာဝန်ယူနေတဲ့ဒေါက်တာဇော်မြင့်မောင်ကိုတဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအပါအဝင်ဆွဲချက်အများအပြားနဲ့စစ်ကောင်စီကအရေးယူခဲ့ပြီးတော့ထောင်နဲ့29နှစ်အပြစ်ပေးခဲ့တာပါ။ဒေါက်တာဇော်မြင့်မောင်ရဲ့ဇာပနာကိုတော့မနေ့ပြန်အင်္ဂါနေ့မှာကျင်းပပြီးတော့မန္တလေးတောင်အင်းမြောက်အင်းတုတ်တံမှာမိသကြိုမဲလို့ကြာရည်သူမိသားစုကကြေညာထားပါတယ်ရှင်
။တနင်္ဂနွေညပိုင်းကပါကစ္စတန်တောင်ပိုင်းကရာချီမြို့လေဆိပ်အပြင်ဘက်မှာပေါ်ကဆင်လျက်စစ်တပ်အာဘေးကုမ္ပဏီကတရုတ်ဝန်ထမ်းတွေလိုက်ပါလာတဲ့ရင်းနှံဘုံခွဲတိုက်ခိုက်ခံရတဲ့အတွက်အနည်းဆုံးတရုတ်နိုင်ငံသား2ဦးသေဆုံးပြီးတော့တဦးဒဏ်ရာရတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်တရုတ်နိုင်ငံကအပြစ်တင်ပြောဆိုထားပြီးတော့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပါကစ္စတန်ကိုတိုက်တွန်းထားပါတယ်။တိုက်ခိုက်မှုကြောင့်မော်တော်ယာဉ်တချို့ပျက်စီးသွားတာကိုလည်းရုပ်သံမှတ်တမ်းတွေမှာတွေ့ရတယ်လို့ရင်းနှံကိုလည်းစောင့်ချက်လိုက်ပါလာတဲ့ပါကစ္စတန်လုံခြုံရေးဝန်ထမ်း10ဦးထက်မနည်းဒဏ်ရာရတယ်လို့လည်းဒေသခံရဲတပ်ဖွဲ့ကပြောပါတယ်။ပါကစ္စတန်အနောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်ကဘလော့လွတ်မြောက်ရေးတပ်ဖွဲ့ BLA ကဒီအသေးခံဘုံခွဲတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်။တရုတ်ဝန်ကြီးချုပ်လီဂျီယန်ကအစ္စလာမဘတ်မြို့ကိုလာရောက်ဖို့ရှိရလို့လည်းတာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေညပိုင်းဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ပါကစ္စတန်နိုင်ငံပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တန်ယုံကပြင်းပြင်းထန်ထန်ရှုတ်ချခဲ့တယ်လို့သိဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေရဲ့မိသားစုတွေအတွက်ဝန်ထမ်းကြောင်ကြေညာချက်ထုတ်ပြန်ထားပါတယ်။2022ခုနှစ်ဧပြီလတုန်းကလည်းကရာချီမြို့မှာကားတစီ BLA အမျိုးသမီးအသေးခံဘုံခွဲသမားတဦးကဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်တရုတ်နိုင်ငံသားဆရာမတုံးသေဆုံးခဲ့ပါသေးတယ်ရှင်။
တောင်ကိုရီးယားနိုင်ငံနဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအဖြစ်နဲ့အဆင့်တွင်းမြင့်လိုက်ကြောင်းအလဲအပတ်ရောက်နေတဲ့ကိုရီးယားသမ္မတယွန်ဆုတ်ယွန်နဲ့တွေ့ဆုံခဲ့တဲ့ဖိလစ်ပိုင်သမ္မတဖာဒီနန်မာကိုစ်ကဒီကနေ့ပဲပြောလိုက်ပါရယ်ဖိလစ်ပိုင်နဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေဟာတောင်တရုတ်ပင်လယ်နဲ့ကိုရီးယားကျွန်းဆွယ်အရေးအပါအဝင်ကမ်းဆောင်တပ်ဖွဲ့တွေပူးပေါင်းဆောင်ရွက်ရေးနျူကလ িয়ার စွမ်းအင်ဆိုင်ရာနားလည်မှုစာချုပ်လွှာ MOU လက်မှတ်ရေးထိုးရေးကိစ္စရပ်တွေအပါအဝင်အကြောင်းအရာအများအပြားကိုဆွေးနွေးခဲ့ကြပါရယ်ဖိလစ်ပိုင်စစ်တပ်ကိုခင်မီအောင်လုပ်မဲ့အစီအစဉ်မှာပါဝင်ပြီးတော့နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်ဖို့အားကောင်းဖို့လုပ်မယ်လို့လည်းတောင်ကိုရီးယားသမ္မတကပြောပါတယ်။တောင်တရုတ်ပင်လယ်မှာရေချောင်းသွားလာမှုဘေးကင်းအပါအဝင်နိုင်ငံတကာစီးပင်းစည်းကမ်းတွေလိုက်နာရေးခေါင်းဆောင်တို့အကြမ်းမှာသဘောတူညီခဲ့တယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဟာအန္တရာယ်များလွန်းလာတဲ့ရန်လိုတဲ့လုပ်ရည်အဖြစ်နဲ့နိုင်ငံတကာအတိုင်းဝိုင်းကလက်ခံကြမှာမဟုတ်ကြောင်းတောင်ကိုရီးယားသမ္မတယွန်းကပြောပါတယ်။တောင်ကိုရီးယားသမ္မတဟာမနေ့ပြန်အောက်တိုဘာလ10ရက်ကနေ9ရက်နေ့အထိစင်ကာပူနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့ထိတဲ့ရောက်သတင်းတွေကိုမက်ခေလေးနဲ့အတူပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကစစ်ရေးပြပခနောက်ဆုံးအခြေအနေတင်ပြပေးကြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်မှာဒီအပိုင်းတိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာရကနေဒီကနေ့မနက်စောပိုင်းမှာတော့လက်နက်ကြီးကြီးထိမှန်ပြီးတော့အမျိုးသမီးတဦးသေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။တချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းတီဘောနယ်နောင်ချိုမှာတိုက်ပွဲတွေဖြစ်နေသလိုကိုကန်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့လာရှုမြို့ကိုလည်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေပါဗျ။ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါဗျ
။ကချင်ပြည်နယ်ဖားကန့်မြို့နယ်ဆိုင်းတောင်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေအကြားလွန်ခဲ့တဲ့ရက်တွေကတိုက်ပွဲတွေခေတ္တငြိမ်းနေခဲ့ရကတနင်္ဂနွေညကစတင်ပြီးတိုက်ပွဲတွေပြန်လည်ပြင်းထန်လာနေပါဗျ။ဒီကနေ့မနက်ပိုင်းမှာတော့ဖားကန့်ပြူဟာဂုံးကပစ်တဲ့လက်နက်ကြီးဟာမျိုးရင်းကိုကြပြီးတော့မျိုးသမီးတယောက်တည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။ဒီရက်ပိုင်းတော့ဒီငါးရက်ခဏညင်ညပေါ့တော့မတိညာ၈နာရီလောက်ကနေဆိုင်းတော်ဘက်ဆောင်တိုက်ပွဲကြီးပြန်ပြင်းထန်ပြီပေါ့နော်။ဒီမနေ့အထိတောက်လျှောက်တညောက်ချပါပေါ့နော်။ဒီဖက်ကန်တမကုံးကနေလည်းလည်းကြီးတောက်လျှောက်ပြစ်ကြည့်နေပေါ့နော်။ဒီမနေ့လည်းဒီဖက်ကန်တမကုံးကနေဒီဖက်ကန်ဟိုကြောက်ဝိုင်းကိုလည်းကြီးနဲ့လမ်းပြတာပေါ့နော်။ပြစ်တော့ဖက်ကန်မျိုးမရကိုအဲကြောက်ဝိုင်းကအသက်56နှစ်အရွယ်ဒီမျိုးသမီးတယောက်ပေါ့ရှင်ဆိုးဝါးပေါ့။ဆိုင်းတော်တိုက်ပွဲကဒီနေ့စတလားပြည်ပေါ့နော်။ EU တရားအရောက်90ကြီးပါရှိပြီ။ဒဏ်ရာရလည်းတော်တော်များတယ်။နေမီလောင်လာရင်လည်း300လောက်ရှိမှာပေါ့။
တော်တော်စင်မှာတော့ဆိုင်းတော်နဲ့အနီးဝန်းကျင်ကြေးရွာကဒေသခံတွေစစ်ဘေးလွတ်ရာအခြားကြေးရွာတွေကိုတိမ်းရှောင်နေတယ်လို့ဖားကန့်မြို့ပေါ်ရက်ကွက်ကပြည်သူတွေဟာလည်းတိုက်ပွဲပြင်းထန်လာမှာကိုစိုးရိမ်တာကြောင့်မြကြီးနာမိုးကောင်စတဲ့မြို့ကြီးတွေစီတိမ်းရှောင်တာတွေရှိနေပါတယ်။ဖားကန့်ဒေသခံကတော့ဖားကန့်ဒေသမှာစစ်ရှောင်ပြည်သူ1000လောက်ရှိနိုင်ကြောင်းခန့်မှန်းထားပြီးစစ်ဆောင်တွေဟာစားနပ်ရိက္ခာနဲ့နေထိုင်ရေးအတွက်အခက်အခဲရှိနေကြောင်းပြောပါရယ်ဖားကန့်ဒေသမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာဟာ လာနေချီကြာမြင့်နေပြီဖြစ်တာကြောင့်ဆွေးဆောင်တွေကိုဆက်သွယ်ဖို့အခက်အခဲတွေရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းက KIA ပူးပေါင်းတပ်တွေဟာကချင်ပြည်နယ်အရှေ့ပိုင်းကချီပွေနဲ့ဆော့လော်မြို့တွေကိုတိမ်းယူခဲ့တယ်လို့ချီပွေပောင်ဝါကားလမ်းကစစ်စေးဂိတ်နဲ့ပြည်သူစစ်ခန်းတို့ကိုလည်းတိမ်းယူခဲ့ပါတယ်။အဲဒီဘက်ကတိုက်ပွဲအခြေအနေကိုမေးမြန်းဖို့ KIA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်မရခဲ့ပါဘူး။တချင်းထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတော့တီဘောနဲ့နောင်ချူမြို့နယ်တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ DNL တအန်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလွေယူကဒီကနေ့မှလည်းတီဘောမြို့ခလာရ23နဲ့နောင်ချူမြို့နယ်တောင်ခမ်းဘက်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းပြောပါရစေ။အဲ
ဒီကနေ့မှာတော့တီဘောမှာဆိုရင်ခလာရ23မှာတိုက်ပွဲတွေပြင်းထန်နေပြီးတော့ဒီနောင်ချူမှာဆိုရင်တော့902နဲ့354မှာတိုက်ပွဲတွေပြင်းထန်နေတာဖြစ်ပါတယ်။
နောင်ချုံမြို့နယ်တောင်ခမ်းမှာအခြေစိုက်တဲ့အမြောက်စခန်းကုတ်ကဲရီဌာနချုပ်902နဲ့အမြောက်တပ်ရင်354တို့မှာတိုက်ပွဲဖြစ်ပွားနေကြတလားကြော်ကြာမြင့်နေပြီဖြစ်တယ်လို့ဒီဘောမြို့မှာတော့ပြီးခဲ့တဲ့လလယ်လောက်ကတိုက်ပွဲတွေပြန်လည်ပြင်းထန်လာနေတော့ပါဒီလ9ရက်နေ့ညကစစ်ကောင်စီကဒီဘောမြို့ကိုလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပြီးဒီတိုက်ခိုက်မှုမှာဒေသခံတအူးသေဆုံးပြီးတော့ကလေးပါဝင်10ဦးဒဏ်ရာရခဲ့ကြောင်းတင်းနယ်လေးရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်
ဒီအော်တိုဘန်9ရက်နေ့မှာစီကောင်စီကဒီလေရင် Jet Fighter ကနေတဆင့်ပေါ့နော်ပေါင်900ဘုံဘုံကျဲတိုက်ခိုက်တယ်အဲ့ဒီတိုက်ခိုက်မှုမှာရတာတဦးတိဆုံးပြီးတော့မှ Clear ပါဝင် Data ကန်ရှိဦးထိခိုက်တန်ရာရပါတယ်ပြီးတော့နေအိမ်နဲ့အခြားစောက်ဦးတွေလည်းပြစီသွားပါတယ
်စက်တင်ဘာလ28ရက်နေ့ကနေ30ရက်အထိ3ရက်ဆက်ဘုံကျဲတိုက်ခိုက်မှုမှာရတာ4ဦးတိဆုံးပြီးတော့12ဦးဒဏ်ရာရခဲ့ကြောင်းလဲတင်းနယ်လီကအော်တိုဝါလာ1ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ဒီလ6ရက်နေ့နေ့လယ်တနာရီခွဲအကျော်မှာလဲလာရှိုးမြို့ကိုစစ်ကောင်စီကလေကြောင်းကပောက်ကွဲအားပြင်းထန်တဲ့ဘုံးနှလုံးကျဲချခဲ့ကြောင်းဒီတိုက်ခိုက်မှုမှာပြည်သူတအုပ်ထိခိုက်ပြီးတော့နေအိမ်တချို့ပျက်စီးခဲ့ကြောင်း MNDE ကိုကန့်တက်ကသတင်းထုတ်ပြန်ထားပါတယ်လာရှိုးမြို့ကို MNDE ကိုကန့်တက်သိမ်းယူပြီးနောက်ဩဂုတ်30ရက်နေ့ကနေအော်တိုဘာလ6ရက်နေ့အထိစစ်ကောင်စီကလေကြောင်းကနေအနည်းဆုံး12ကြိမ်ဘုံးကျဲတိုက်ခိုက်ခဲ့ပါတယ်ဒီလ4ရက်နေ့လေကြောင်းတိုက်ခိုက်မှုမှာတော့လာရှိုးမြို့ကထင်ရှားတဲ့ကွန်ရင်ဖျားကျောင်းကအဆောက်အဦတွေထိခိုက်ပျက်စီးခဲ့ပါတယ်ဒီလိုမကြာခဏလေကြောင်းကတိုက်ခိုက်တာကြောင့်လာရှိုးမြို့ကံတွေကထပ်မံထွက်ပြေးတိမ်းရှောင်တာတွေလည်းရှိနေပါတယ်။ဒီအပိုင်းမှာတော့လာရှိုးမြို့အပါဝင်တီဘောကြောင်မဲနောင်ချိုစတဲ့မြို့တွေမှာဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပါတယ်။လက်ရှိကချင်နဲ့ရှမ်းမြောက်ဒေသကတိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ
။ဒါကတော့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကစစ်ရေးပြည်ပခနောက်ဆုံးအခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒေါက်တာဇော်မြင့်မောင်ကွယ်လွန်သွားခဲ့ရတဲ့အပေါ်နိုင်ငံရေးအတိုင်းအဝိုင်းရဲ့အောက်မေ့ဘွယ်အမြင်သဘောထားတွေကိုစူးစီးတင်ပြထားတာကိုတင်ဆက်ပေးကြပါမယ်။ထောင်ထဲမှာကျန်းမာရေးအခြေအနေဆူဆူဝါးဝါကြုံခဲ့ရပြီးတော့မဆုံးမခင်နိုင်ပိုင်းအလိုမှာမှလူငင်းချမ်းသာခွင့်နဲ့ပြန်လွတ်ပေးလိုက်ပြီးတော့မကြခင်မှာပဲကွယ်လွန်ခဲ့တဲ့မန္တလေးတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဇော်မြင့်မောင်ရဲ့ဇာပနာမနေ့ပြန်အောက်တိုဘာလ10ရက်နေ့မှာကျင်းပဖို့စီစဉ်ထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ဒုတိယဥက္ကဋ္ဌတဦးလည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ကွယ်လွန်သွားတဲ့ပုံမှာတော့သူရဲ့လုပ်ဖို့ဂိုင်ဖက်တင်နဲ့နိုင်ငံရေးအတိုင်းအဝိုင်းကကြီးမားတဲ့ဆုံးရှုံးမှုဖြစ်နေရှုမြင်ကြပါတယ်။ဒေါက်တာဇော်မြင့်မောင်ကွယ်လွန်သွားတဲ့အပေါ်မှာအမြင်သဘောထားတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ဆက်ပြီးတင်ပြပေးခြင်းပါတယ်။ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဒုတိယဥက္ကဋ္ဌနှစ်လည်းဖြစ်မန္တလေးတိုင်းဝန်ကြီးချုပ်ဖြစ်နေ2016ခုနှစ်ကနေ2021ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့တဲ့ဒေါက်တာဇော်မြင့်မောင်ဟာအသက်83နှစ်အရွယ်မှာဒီကနေ့အောက်တိုဘာလ9ရက်နေ့မနက်3နာရီလောက်မှာမန္တလေးဆေးရုံကြီးမှာကွယ်လွန်သွားခဲ့ပါတယ်။2019ခုနှစ်ကလေးကသွေးကင်ဆာရောဂါခံစားနေရတဲ့ဒေါက်တာဇော်မြင့်မောင်ဟာအိုးဘိုတောင်ထဲမှာကျန်းမာရေးပိုးပြီးတော့မှဆိုးဝါးလာခဲ့ရာကနေအခုနောက်ဆုံးကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူ့ရဲ့ဇာပနာကိုတော့မနက်ဖြန်အောက်တိုဘာလ10ရက်နေ့မှာကျင်းပမယ်လို့မိသားစုနဲ့နှိဇက်သူတို့ကပြောပြပါတယ်။
ဟုတ်ကဲ့တောင်းရင်မြောင်းရင်မှပြည်ဦးမယ်မနေ့6နာရီမှ6နာရီမှသရဏဂုံတင်မယ်နော်10နာရီမှဒီကကိုဟိုကဤကကြိုးမှနော်ဘုကူမတင
်ဒေါက်တာဇော်မြင့်မောင်ဟာထောင်ထဲမှာကျန်းမာရေးဆိုးဝါးလာတော့မှအာဏာပိုင်တွေဘက်ကလူငင်းခွင့်ပေးပြီးတော့ဆေးရုံကိုပို့ဆောင်လိုက်တာပါNLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာမျိုးညွန့်ကတော့ဒေါက်တာဇော်မြင့်မောင်ကွယ်လွန်မှုကမြန်မာနိုင်ငံရေးအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြောပါတယ်
။အဲကျွန်တော်တို့ရှေ့ရနေပြီးတော့အဲကွယ်လွန်သွားကြတဲ့ပုံကိုယ်တွေဟာသူ့မကွယ်လွန်ခင်မှာနိုင်ငံအတွက်ပါတီအတွက်ဘလောက်တမတ်တမတ်ကြာကြာနေအနစ်နာခံဆောင်ရွက်ခဲ့တယ်ဆိုတာဟာနောက်လူတွေအတွက်အငြင်းရန်ထုံးနေနေမယ်မြည်ရှုဆောင်ဖြစ်ပါတယ်။ဒီဟာကိုကျွန်တော်တို့မပြတ်အောင်ဆောင်ကြည့်ပြီးဒီအတိုင်းကျွန်တော်တို့လိုက်ပါဆောင်ရမယ်ဆိုရင်တော့ကျွန်တော်တို့ဒါတဘာဝတရားအရာပုံကူတရားကိုဆုံးရှုံးပါပြီမြင်ကျွန်တော်တို့ရဲ့လမ်းစဉ်အတွက်ကတော့တစ်သက်တအားဖြစ်ပါလိမ့်မယ်လို့ပဲပြောချင်ပါတယ်
ရခိုင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဥဖေတန်းကလည်းဒေါက်တာဇော်မြင့်မောင်ဟာတိုင်းရင်းသားအရေးကိုစာနာနားလည်သူအားပေးထောက်ခံသူဖြစ်တာကြောင့်တိုင်းရင်းသားတွေအတွက်ပါဆုံးရှုံးမှုတစ်ခုပါလို့ပြောပါတယ်
ပါတီကိစ္စပေါ့နော်ပါတီကိစ္စမှာလည်းသူနဲ့အကြီးကြီးမားမားတာဝန်ကိုယူထားတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါပေမဲ့သူဘယ်တော့မှတစ်ဖက်တည်းပြောတာဆိုတာကိုတိတ်မတွေ့မိဘူးကွာအထူးသဖြင့်ဒီအတိုင်းသားမျိုးစုနဲ့ပတ်သက်ပြီးတော့သူတို့ကိုဟိုဆင်ဆင်ရှင်ရှင်နဲ့ကိုချင်းစားပြီးတော့ပြောတာဆိုတာကိုကျွန်တော်တို့ကြုံမှုပဲပေါ့ပါတီကလည်းသူ့တကယ်အားကိုးရတဲ့ပုဂ္ဂိုလ်လည်းဖြစ်တယ်ပြီးတော့ကိုကျိုးချာကလည်းမတွေ့မိဘူးပေါ့နော်ကိုကျိုးဘယ်လိုလုပ်စားလဲဆိုတော့နိုင်ငံရေးအရာပေါ့နော်ဒါသူ့ဟိုမကောင်းတဲ့ရင်းပြောတာတော့ကျွန်တော်မကြမ်းမိတော့ဖြစ်တယ်ဘာဖြစ်မှန်းတို့ကိုလေးစားတယ်အဲအကြောင်းဒေါ်လာစမီမျိုးအောင်ဆုံးရှုံးသွားခြင်းဟာဒီအနရီအတွက်ပေါ့ဒါမှမဟုတ်ဒီမိုကရေစီအတွက်ဒီမကောက်ဘူးပေါ့ကျွန်တော်တို့တိုင်းသားတွေအိမ်မက်နေတဲ့ဖက်ဒရယ်ပြည်ထောင်စုအတွက်ပါတော်တော်တောင်းရော်တယ
်ကွယ်လွန်သူဒေါက်တာဇော်မြင့်မောင်ဟာ1990ပြည့်နှစ်အထွေထွေရွေးကောက်ပွဲနောက်2012ခုနှစ်ဂျားဖြတ်ရွေးကောက်ပွဲ2015ခုနှစ်အထွေထွေရွေးကောက်ပွဲတွေမှာ NND ကိုစားပြုဝင်ရောက်ရှင်ပြိုင်အနိုင်ရခဲ့သူဖြစ်ပြီးတော့နိုင်ငံရေးအတိုင်းဝိုင်းကလေးစားမှုရရှိသူတဦးလည်းဖြစ်ပါတယ်လူပောင်တဲ့ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့အစားထိုးမရတဲ့ဆုံးရှုံးမှုတစ်ခုပါလို့ပြောပါတယ်
။လူချင်းနေမျိုးမှာဆရာတော်ဆုံးမသွားတဲ့ကိစ္စကကျွန်တော်တို့အတွက်တော့အဖို့မပြတ်နိုင်တဲ့ဆုံးရှုံးမှုဖြစ်တဲ့အစားထိုးလို့မရတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ပဲဆိုရှင်ပါတယ်ဗျ။ဟု
တ
်။ဓမ္မစီလှုပ်ရှားမှုပေါ်မှာဓမ္မစီပေါ်မှာဟိုတပ်ဝင်ယုံကြည်မှုအတော်ကြီးရဲ့ပုံပုဖြစ်တယ်။ဟိုတော်လိုက်စကြရကနေ့အချိန်နေဒီပေါ်နော်။သူမဆုံးမလည်းရှင်နေသည့်တောက်လျှောက်ရက်တည်ခဲ့တဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။ဒီအပြင်ကိုဒါမျိုးသားလူတွေဖွဲ့ချုပ်နေပတ်သက်လို့ဆိုတော့သူ့ရဲ့ဒေသတွေနဲ့ပတ်သက်လို့ဆိုတော့အတော်လေးတောင်းဆိုကြီးရှာတဲ့ရဲဘော်ကြီးတူဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်ဗျာ။
ဒေါက်တာဇော်မြင့်မောင်ဟာ1990ပြည့်နှစ်ဖမ်းဆီးခံရစဉ်ကလည်း19နှစ်ကြာအကျဉ်းကျခံခဲ့ရဘူးသူဖြစ်ပါတယ်။2009ခုနှစ်မှာမြကြီးနားထောင်ကနေပြန်ပြီးလွတ်မြောက်လာခဲ့တာပါ။အခုလိုမျိုးဆယ်စုနှစ်တည်းနဲ့ချီနိုင်ငံရေးလောကကိုအခက်ခဲပေါင်းစုံနဲ့ဖြတ်သန်းခဲ့တဲ့ဒေါက်တာဇော်မြင့်မောင်ကိုအမှတ်ရနေသူတွေထဲမှာပြည်သူ့ပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးလည်းတဦးအပါဝင်ဖြစ်ပါတယ်
။ကျွန်တော်တို့ဒီလိုရေတော်ပုံပြီးတော့အချင်းထောင်ထဲမှာအင်းစိန်ရေးတဲ့အတူပေါ့ကျွန်တော်တို့ဒေသူတို့ခေါ်တဲ့နေရာလေးမှာဒါဒေါက်တာဇော်မြင့်မောင်တို့ကျွန်တော်တို့အတူတကွနေခဲ့ရတဲ့အခါကျတော့ဒါဆရာရဲ့ပျော်ပျော်ရွှင်ရွှင်နေတတ်တဲ့အလုံးနဲ့ငြင်းငြင်းလေးအဲ့ကျွန်တော်တို့ပြောကြဆိုကြအင်းညခုံညတော့သူရဲ့နိုင်ငံရေးပေါ်မှာယုံကြည်ချက်တမှုဒါတွေအားလုံးကကျွန်တော်တို့အတွက်အမှတ်ရတယ်ဖြစ်နေပါလားဆရာကောင်းရာဒုက္ခတိလာပါစေ
ပြည်တံကြခံနေတဲ့အချိန်မှာဒေါက်တာဇော်မြင့်မောင်အခုလိုကွယ်လွန်သွားခဲ့တဲ့အတွက်မိသားစုမိတ်ဆွေတွေနဲ့အတူဝမ်းနဲ့ကြေကွက်ရပါကြောင်းမြန်မာနိုင်ငံဆိုင်ရာ EU ဥရောပတမကယုံကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သုံးကြိမ်တိုင်တိုင်ရွေးကောက်တင်မြောက်ခံခဲ့ရတဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကိုနှိရှေထောင်နှံနေချမှတ်ထားခဲ့ပြီးတော့မကွယ်လွန်ငယ်နိုင်ပိုင်းအလိုမှာမစစ်ကောင်စီဘက်ကလူငင်းချမ်းသာခွင့်ပေးခဲ့တာကစစ်မှန်တဲ့တနာကျင်နာမှုမဟုတ်ပါဘူးလို့ EU ဥရောပတမကတန်ယုံရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။ဒေါက်တာဇော်မြင့်မောင်ဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုလမ်းညွှန်ခဲ့သူလူ့ခွင့်ရေးကိုအထူးအလေးနက်ထားခုခံကာကွယ်သူဖြစ်တယ်လို့လည်းပြောပါတယ်ဒေါက်တာဇော်မြင့်မောင်ကွယ်လွန်ချိန်မှာတော့ဇနီးသားနှစ်ယောက်သမီးတစ်ယောက်နဲ့မြေးနှစ်ယောက်ကြံခဲ့ပါတယ်ရှင
်ဒေါက်တာဇော်မြင့်မောင်မနေ့ပြန်မှာတော့သူ့ကိုဒီတောင်အင်းမြောင်အင်းတုတ်တမ်းမှာတကြိုမှာဖြစ်ပါတယ်ရှင်ဒါကတော့ဒေါက်တာဇော်မြင့်မောင်ရဲ့ကွယ်လွန်သွားတဲ့အပေါ်မှာနိုင်ငံရေးအတိုင်းအဝိုင်းရဲ့အောက်မေးပွဲအမြင်သဘောထားတွေပါဆက်ပြီးတော့သတင်းပေးပို့ချက်တစ်ခုတင်ဆက်ပေးချင်ပါတယ်။ Israel ကို Hamas စစ်သွေးကြတွေဝင်ရောက်စီးနင်းတာကတော့ဒီကနေ့အောက်တိုဘာလ9ရက်နေ့မှာတစ်နှစ်ပြည့်သွားပါပြီ။ဒီတစ်နှစ်တာကာလအတွင်းမှာစစ်ပွဲတွေကြောင့် Israel ရောက်မြန်မာနိုင်ငံသားတချို့နေရပြောင်းနေမဲ့တချို့ကတော့ Israel နိုင်ငံမှာဆက်ပြီးတော့အခြေချနေထိုင်နေကြဆဲဖြစ်ပါတယ်။သူတို့ဘာကြောင့်ပြည်တော်မပြောင်းနိုင်တာပါလဲ။ Israel နိုင်ငံအတွင်းနေစဉ်နေထိုင်မှုဘဝတွေအပေါ်မှာစစ်ပွဲတွေရဲ့ဘလို့ရိုက်ခတ်မှုရှိပါသလဲဆိုတာကို Tel Aviv မြို့မှာနေထိုင်တဲ့Jacob Benjamin ကို VOA မြန်မာပိုင်းကကိုအောင်အောင်ကဆက်သွယ်မေးမြန်းထားပါတယ
်။မင်္ဂလာပါကိုချက်ကော့ပြေ။ဆိုတော့ဒီကိုချက်ကော့က Israel မှာအခုနေနေတာ6နှစ်လောက်ရှိပြီပေါ့လေ။ဆိုတော့အခုဒီ Israel မှာကဟိုစစ်ကလည်းဖြစ်နေရဆိုတဲ့အခါကျတော့ဒီလိုစစ်ပွဲဖြစ်နေတဲ့အခြေအနေတွေကကို Jacob တို့လို့ဒီမြန်မာပြည်ကနေပြီးတော့လာရောက်ရွှေ့ပြောင်းအခြေချနေထိုင်နေကြတဲ့သူတွေအပေါ်ဘယ်လိုရိုက်ခတ်မှုတွေရှိပါလဲ
။ဟုတ်ကဲ့ဒီ Hamas နဲ့ Hezbollah ကဒီ Israel ကိုတိုက်ခိုက်တဲ့အချိန်မတိုင်ခင်အရင်ကတော့ကျွန်တော်တို့တွေကဒီဘယ်ကိုပဲတွားတွားလာလာကျွန်တော်တွေကလွတ်လွတ်လပ်လပ်နဲ့အရင် secure ဖြစ်ဖြစ်နဲ့ကျွန်တော်ခီးတွားတာလာတာကျွန်တော်တို့ရဲ့နေစဉ်တွားလာလှုပ်ရှားတာတွေက ပုံမှန်အတိုင်းပဲပေါ့လေနော်ဒါပေမဲ့ကျွန်တော်တို့ပြီးခဲ့တဲ့တစ်နှစ်ကဖြစ်ခဲ့တဲ့စစ်ပွဲရနေပြီးတော့မှအဲဒီနောက်ပိုင်းအခြေအနေဆိုးလာတာနဲ့အများကျွန်တော်တို့အနေထိုင်သွားလာတော့အရင်ကနေစာလို့ရှိရင်အဲပြန်ပြီးနည်းနည်းဆင်ခြင်ရတာပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့အတိုင်းအတာကဘယ်အချိန်မှာရုတ်တရက်ကြီးပါဖြစ်လာမယ်ဆိုတာကျွန်တော်တို့မသိတဲ့အတွက်ကြောင့်မလို့အဲလိုအပ်တဲ့နေရာလောက်ကိုပဲသွားတင်သွားရသွားထိုက်တဲ့နေရာလောက်ကိုပဲကျွန်တော်တို့တွေဒီနောက်ပိုင်းမှာသွားလာပါတယ်ခင်ဗျာ
အစ္စရေးမှာကအခုလိုဆစ်ဖြစ်နေတယ်ဆိုတဲ့အခါကြတော့ပေါ့လေအဲဒီလိုမြန်မာပြည်လူပေါ့နော်ကိုဂျက်ကော့တို့လိုဒီလာအစ္စရေးမှာလာပြီးတော့ရွှေပြောင်းအခြေချနေထိုင်လာတဲ့သူတွေအပေါ်ဒီဆက်ဆံရေးတွေဘာတွေမှာဟိုပြောင်းလဲသွားတာမျိုးတွေဘာတွေရောရှိပါလား
ဒီအစ္စရေးမှာကဒီလိုကျွန်တော်တို့နေတဲ့ရက်ွက်တွေတဲမှာလည်းမရှိဘူးဒီနိုင်ငံရဲ့အစိုးရပုံမှာလည်းတိတိတသားဒီလောက်ကြီးပြောင်းလဲမှုတက်ရောက်မှုမရှိဘူးကိုဘာလို့လဲဆိုတော့သူတို့အစ္စရေးအနေနဲ့အဓိကပြိပခဖြစ်နေတာကကြတော့ဒီနိုင်ငံထဲကိုလာရောက်ရွှေ့ပြောင်းနေထိုင်သူတွေနဲ့မဟုတ်ဘဲနဲ့ဒီအစ္စရေးနိုင်ငံကိုမလိုလားတဲ့ဒီအာရဗ်နိုင်ငံအတော်များများမွတ်စလင်အတိုင်းအဝိုင်းနိုင်ငံအတော်များများနဲ့ပဲပြိပခဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရွှေ့ပြောင်းနေထိုင်တဲ့သူတွေအပေါ်မှာတော့ဒီရက်ွက်ထဲမှာရောကျွန်တော်တို့ဒီနိုင်ငံမှာရောပြောင်းလဲတတ်မှတ်တာမျိုးမူဝါဒတွေတော့တိတ်ထွေထွေတူးမရှိဘူးဆိုတော့ဒီနိုင်ငံရဲ့နိုင်ငံခြားဒီရေးရဝင်ကြီးဌာနလူဝင်မှုကြီးကြပ်ရေးပေါ့နော်လာဝကကတော့သူတို့ကအချိန်နဲ့တပြေးညီသူတို့တွေကအမြဲတမ်းလူဝင်မှုကြီးကြပ်ရေးကဏ္ဍတွေကိုတော့အပြောင်းလဲတွေသူတို့လုပ်နေပါတယ်ဒီစစ်ပွဲကြောင့်တော့ကျွန်တော်တို့ပုံမှာပြောင်းလဲပြီးတော့မှပတ်သက်တာမျိုးတက်ရောက်မှုတော့ထွေထွေတူတူမရှိပါဘူးပေါ့
ဆိုတော့အစ္စရေးကဟိုတုန်းကတော့တောင်ပိုင်းမှာဟာမတ်စ်နဲ့အဲဆစ်ဖြစ်တယ်အခုဆိုလို့ရှိရင်မြောက်ပိုင်းကဒီလက်ဘနွန်နဲ့ဟစ်စ်ဘိုလာတွေနဲ့ပါဆစ်ဖြစ်လာပြီးတော့ဒီဖွဲ့တွေကိုကြောတော့နောက်ခံပေးထားတဲ့အီရန်မှာအခုဆိုလို့ရှိရင်အဲဆစ်ပွဲထဲမှာတိုက်ရိုက်ပါလာပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအစ္စရေးကိုအီရန်ကနေပြီးတော့ဒုံးကျည်တွေအစင်းယာနဲ့ချီပြီးတော့ဖြစ်တာပေါ့လေဆိုတော့ကိုဂျက်ကော့တို့ဒီအစ္စရေးမှာဆက်ပြီးတော့ဟိုနေရထိုင်ရတဲ့အခြေအနေရောဟိုလုံခြုံစိတ်ချမှုရှိတယ်ထင်လားဘေးရန်ကင်းတယ်လို့ထင်လား
အီရန်ကပြစ်လိုက်တဲ့အချိန်မှာကကျွန်တော်တို့အားလုံးကဒီမြို့ထဲမှာသွားလာလှုပ်ရှားနေတဲ့အချိန်အပုံမှန်အတိုင်းပဲလीနော်ဒါပေမဲ့ရုတ်တရက်ကြီးဝုန်းဝုန်းဆိုဒီအိုးအော်ဆွဲတဲ့နေကြားလိုက်တဲ့အချိန်မှာကျွန်တော်တို့မှလည်းပြင်ဆင်ချိန်လည်းမရဘူးဘေးမှာအပြင်မှာလည်းသွားလာလှုပ်ရှားတဲ့သူတွေရှိတယ်ဆိုတော့ဒီအိုက်တစ်ခေါက်မှာကကြတော့ဒီအစ္စရေးပေါ်မှာရောက်လာတဲ့ကြာလာတဲ့ဒုံးကလည်းအတော်များများရှိတယ်အပြက်စီးတွေလည်းအများများတယ်ပေါ့အသေးအပြောက်ကတော့ဒေါ်လာအများကြီးမရှိပေမဲ့အသေးအပြောက်ရှိတယ်အပြက်စီးတွေအများများတယ်ဆိုတော့ကျွန်တော်တို့အဲ့ဒီအချိန်မှာတော့အရန်ကြောက်စိတ်ဝင်နေကျွန်တော်တို့မှမဟုတ်ဘူးဒီမှာကျွန်တော်မိတ်ဆွေတင်ငယ်ချင်းတွေဆိုလို့ရှိရင်လည်းတို့မေးကြည့်တာပေါ့ဘလို့အချိန်နေရှိလဲမင်းဒီလိုရုတ်တရက်ကြီးဆိုတော့မင်းနဲ့ပိုင်းအတွင်းခဏခဏဇက်တိုက်ကြီးဖြစ်လာတာပေါ့ဆိုတော့အဲ့ကြတော့ကျွန်တော်တို့စိုးရင်စိတ်ကတော်တော်ကိုကြောက်သွားခဲ့တာဒါပေမဲ့လုံခြုံစိတ်ချရလာဆိုတော့ကျွန်တော်တို့ဘာလို့လဲဆိုတော့ဒီအီရန်နေနဲ့ကနေစဉ်ရက်ဆက်ဒီလိုပြစ်နေတာမဟုတ်သေးဘူးပေါ့လေနော်သူတို့တစ်ချိန်ကပြောခဲ့တဲ့အတိုင်းပဲဒီဟာမတ်စ်ခေါင်းဆောင်ကိုဒီအစ္စရေးနေနဲ့ကလုံခြံခဲ့တယ်ဆိုတဲ့အပိုင်းကိုသူတို့ကလက်စားလက်တုံ့ပြန်တယ်လို့သူတို့ပြောခဲ့တာဟုတ်အဲ့ဒါအနေနဲ့လက်တုံ့ပြန်တယ်လို့ပဲကျွန်တော်မြင်တယ်ဒီ Hezbollah နဲ့ Israel နဲ့လို့ Hamas နဲ့ Israel နဲ့လို့နေစဉ်ရက်ဆက်ဖြစ်နေတာမျိုးမဟုတ်ဘဲနဲ့ခဏတစ်ဖြုတ်ပဲတရက်တလေအဲ့လိုပုံစံမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အမြဲတမ်းတော့စိုးရင်ပူပန်နေစရာတော့မလိုထင်ပါတယ်ကို
။ဟိုအခုဆိုလို့ရှိရင်ဒါဆစ်ဖြစ်တာကြောင့်မလို့အဲတချို့ဒီ Israel မှာလာနေကြတဲ့သူတွေကတော့သူတို့ရဲ့နေရေးနိုင်ငံတွေကိုပြန်ကြတာမျိုးတွေရှိပါတယ်။ဆိုတော့ကိုဂျက်ကော့တို့အနေနဲ့ရောဟိုဘယ်လိုစဉ်းစားထားပါလဲ။ရေရှည်မှာဆက်ပြီးတော့အဲနေသွားမလား။ဘယ်လိုစဉ်းစားထားတာမျိုးရှိပါလဲ
။ဟုတ်ကဲ့ကိုဒီပြီးခဲ့တဲ့နှစ်လေဒီ Hamas အဲ Israel ကိုစတိုက်တဲ့အချိန်စစ်ပွဲကတန်ပိုးအရင်မြင့်လာတဲ့အချိန်မှလေနော်။ဒီကျွန်တော်တို့ဒီမှာအဲနေနေတဲ့မြန်မာတချို့တောင်မှပဲဒီစစ်ပွဲကဘလောက်ကြာမလဲစစ်ပွဲဘလောက်ထိပြင်းထန်လာမလဲဆိုတာကိုသူတို့မသိနိုင်လို့နည်းနည်းစိုးရင်စိတ်ကြောင်းသူတို့မြန်မာအချို့ပြန်ကြတာရှိတယ်မြန်မာပြည်ကိုပဲလေနော်တချို့ကတော့အခြားနိုင်ငံတွေကိုကြောင်းတက်တာတို့ဘာလို့တော့သွားတယ်ဒါပေမဲ့မြန်မာအများစုကတော့ဒီအစ္စရေးမှာရှိနေတဲ့ဒီအကြက်တဲပြိပခတ်ကြားထဲမှာပဲဆက်ပြီးတော့မှပဲနေထိုင်နေတော့မယ်ပေါ့အခြားနိုင်ငံတွေကလာတဲ့ရွှေပြောင်းနေထိုင်သူတွေအနေနဲ့ဆိုရင်တော့ကျွန်တော်တို့မပြောတတ်ဘူးမြန်မာပြည်ကကျွန်တော်တို့လိုမြန်မာပြည်သူပြည်သားတွေအနေနဲ့ကတော့မြန်မာပြည်မှာကြုံတွေ့နေတဲ့ရှိနေတဲ့အကြက်အသေးတွေက ဒီကျွန်တော်တို့အစ္စရေးမှာကျွန်တော်တို့လက်ရှိကြုံတွေ့နေတဲ့အကျက်အသေးတွေနဲ့ရှင်းလိုက်မယ်ဆိုရင်အရန်များတယ်ပို့ပြီးတော့မှစိုးတယ်လို့ကျွန်တော်တို့ပြောလို့ရတယ်ပေါ့ဆိုတော့ဒီမှာရောက်နေတဲ့ကျွန်တော်တို့မြန်မာရွှေပြောင်းနေထိုင်သူတွေအနေနဲ့ကတော့ဒီစစ်ပွဲအခြေအနေကြောင့်မြန်မာပြည်ကိုပြန်ကြမယ်လို့တော့တွေးမယ်မထင်ဘူးပေါ့
ဟုတ်ကဲ့ပါကိုချက်ကော့ပြေကျွန်တော်တို့ VOE ကိုအခုလိုအချိန်ပေးပြီးတော့တွေ့ဆုံမေးမြန်းတွင်ပြုတဲ့အတွက်ကျေးဇူးအထူးတင်ပါတယ်အားလုံးဘေးရန်ကင်းဖို့လည်းဆုတောင်းပါတယ
်ဟုတ်ကဲ့ကိုအမင်းကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့အစ္စရေးရောက်မြန်မာကိုချက်ကော့ဗန်ဂျမင်ကိုကိုအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင
် VOE အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့အောက်တိုဘာလ9ရက်2024ခုနှစ်တနင်္လာညချမ်းအစီအစဉ်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံဟာအွန်လိုင်းဒူးစရိုက်ကြားဖြန့်လုပ်ငန်းတွေကိုနှိမ်နှင်းမှုထက်မြန်မာစစ်တပ်ပြုတ်မကျရေးကိုပိုးပြီးတော့မှအလေးထားနေတယ်လို့နိုင်ငံတကာသုတေသီတူကဝေဖန်လိုက်ပါတယ်။တရုတ်အတွက်ဒေသတွေမှာပိုးပြီးတော့မှကျေပြန့်တဲ့ပထဝီဝင်ဗျူဟာမြောက်ရီမန်းချက်တွေကြောင့်ဖြစ်တယ်လို့ USIB အမေရိကန်ငြိမ်းချမ်းရေးသိပ္ပံကမြန်မာရေးရညွှန်ကြားရေးမှူးဂျေဆင်တာဝါကသုံးသပ်သွားတာဖြစ်ပါတယ်။အွန်လိုင်းလုံလည်တဲ့လုပ်ငန်းတွေကပိုးပြီးတော့မှကျေပြန့်လာပြီးတော့အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုလည်းတိုက်ရိုက်ထိခိုက်လာတယ်လို့သူကပြောပါတယ်။မြန်မာရေးရညွှန်ကြားရေးမှူးဂျေဆင်တာဝါကိုကိုငင်းချမ်းအေးကဆက်သွယ်မေးမြန်းထားပါတယ်
။ A recent USIP report stated thatမြန်မာ cyber scan network မကြာသေးခင်ကထုတ်ပြန်နေပေါ့နော်ဒီ USIP ရဲ့အစီရင်ခံစာမှာဆိုရင်တရုတ်နိုင်ငံကစစ်တပ်ပေါ် PR တွေဖိရှော့ပေးတဲ့နောက်မှာမြန်မာနိုင်ငံတွေက cyber လိမ်လည်မှုကွန်ရက်တွေအပြည့်အစုံကိုပြန်ပြီးတော့ခေါင်းထောင်လာတယ်ဆိုပြီးပြောထားတာတွေ့ရပါတယ်တရုတ်နဲ့မြန်မာစစ်ကောင်စီဘက်ကတော့ဒီ telecom လိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နှင်းနေပြီးတော့တရုတ်နိုင်ငံသားတချို့ကိုပြန်ပို့နေတယ်ဆိုတဲ့ထုတ်ပြန်ချက်တွေထုတ်လို့ရှိပါတယ်ဆိုတော့ USIP အနေနဲ့ဘလို့အချက်တွေကြောင့်ဒီလိမ်လည်တဲ့လုပ်ငန်းတွေပိုးကျပြန့်လာနေတယ်လို့ကောက်ချက်ချနိုင်ရတယ်ခင်ဗ
ျ So what factors led you to this conclusion?
I mean if you look at where the situation was around this time last year
မနေ့ဒီချိန်လောက်ကအခြေအနေတွေကိုပြန်ကြည့်ပါတရုတ်နိုင်ငံကအဲ့ဒီတုန်းကမြန်မာစစ်တပ်ကဖိအားတွေအများကြီးပေးပြီးတော့ online လိမ်လည်မှုလုပ်ငန်းတွေကိုနှိမ်နှင်းဖို့ကြိုးစားခဲ့ပါတယ်ဒါပေမဲ့စစ်တပ်ကလာပေါင်းများစွာနှိမ်နှင်းဖို့ပြက်ကွက်ခဲ့ပြီးတဲ့နောက်မှာ MND ကိုကန့်တပ်ဖွဲ့အပါအဝင်ဒီတော့မမေးသုံးဖွဲ့ကဝင်လာပြီးတော့သူတို့ရဲ့တစ်ဆယ်နှစ်ဆက်ခွန်စစ်စင်ရေးကိုစိုက်ဘာလိန်လေတဲ့ရာဇဝတ်ဂိုင်းတွေနေနေရေးနဲ့အတူလှုပ်ဆောင်လာပါတယ်။အဲဒီနောက်မှာရာဇဝတ်ဂိုင်းသားတချို့ကိုတရုတ်နိုင်ငံကဖမ်းဝရမ်းထုတ်ပြီးနောက်ဆုံးမှဂိုင်းကောင်းဆောင်တချို့ကိုတရုတ်နိုင်ငံဘက်ကလွှဲပြောင်းပေးတာတွေဖြစ်လာခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတရုတ်နိုင်ငံရဲ့အနေအထားကပြောင်းသွားတာကိုတွေ့ခဲ့ရပါတယ်။သူတို့ကစစ်ဆိုးရပြုတ်ကျမသွားအောင်ဘယ်လိုတားဆီးပေးနိုင်မလဲဆိုတာနဲ့စစ်ဆိုးရရှင်တန်ရည်တည်ရေးအတွက်ပို့ပြီးတော့အာရုံစိုက်လာခဲ့ပါတယ်။online လိမ်လည်တဲ့ပြဿနာတွေကင်တွေဖြေရှင်းဖို့မြန်မာစစ်တပ်ကဖိအားပေးဖို့တရုတ်နိုင်ငံကတိတ်ဆိတ်မဝင်စားတော့တာကိုတွေ့လာရပါတယ်။အခုဖြစ်ပြနေတာတွေကိုကြည့်ရင်ရှမ်းပြည်ရဲ့အလဲပိုင်းကနေရာတစ်တွေမှာသူတို့ပြန်ပေါ်လာတာတွေ့ရပါတယ
်။ And then worst of all is what's going on the Moy River around Miyawari and Mesa.
ပြီးတော့အစိုးဆုံးကတောင်ရင်မြစ်ပေါ်မှာပါ။မြောက်ရီနဲ့မဲဆောက်နားတဝိုက်နောက်ရွှေကုတ်ကိုရထိုက်မြို့တစ်နဲ့မဲထော်တလေးကျေးရွာအနီးမှာရှိတဲ့ KK Park မြို့တစ်လိုငကူတွေကရာဇဝတ်လုပ်ငန်းတွေရှိနေတဲ့နေရာတွေမှာတိတိတာတာတိုးလာတဲ့အပြင်စစ်တပ်ရဲ့နေကြာဆောင်တက်ထိန်းချုပ်မှုအောက်မှာရှိတဲ့နေရာတစ်တချို့ကိုလည်းပြောင်းရွှေ့လာနေတာကိုတွေ့ရပါတယ်။ဘုရားသုံးစုနေမြင်းနဲ့တောင်ပတ်ပိုင်းအထိချက်ထွင်လာနေပါတယ်။အခုလောလောဆယ်မှာမြန်မာစစ်တပ်အပေါ်တရုတ်နိုင်ငံရဲ့ဖိအားကလုံးဝမရှိတော့ပါဘူး။ဆိုလိုတာကရာဇဝတ်သားတွေဟာနီလန်မျိုးစုံနဲ့ရာဇဝတ်မှုအမျိုးမျိုးကိုကျူးလွန်နိုင်ဖို့နေရာပူရလာကြပါတယ
်။ further advancing and perpetrating these different crimes.
Yes at the same time we are seeing that China is more
the chain နဲ့မှာပဲပေါ့နော်ဒီတရုတ်နိုင်ငံကမြန်မာနိုင်ငံအချက်တဲမှာပြင်ပဝင်ရောက်ဆက်ဖက်တာကိုလေးထားပြီးပြောလာတော့ဒါကမြန်မာအရေးမှာအမေရိကန်ရဲ့ပါဝင်ပတ်သက်မှုကိုတံပြန်မှုလာကြဆိုလိုချင်တာမြန်မာနိုင်ငံအခင်းချင်းမှာတရုတ်နိုင်ငံကဒီ cyber လိမ်လည်မှုတွေဆိုတာထက်ပေါ့နော်ဒီအမေရိကန်ကိုပို့ပြီးအယုံစိုက်လာလို့ဒီလိုပြောင်းလဲလာတာဗျဒီလိုပြောင်းလဲလာတာပေါ့ဘယ်လိုသုံးသပ်ပါလဲ
So what do you think about this shift
I think by January China was trying to
On the 24th of January လောက်မှာတော့တရုတ်မြန်မာနယ်စပ်မှာဒီပြဿနာကိုကန့်ထွက်ဖြေရှင်းတဲ့ဒီမှန်းချက်ပြည့်သွားပြီဆိုတာမျိုးတရုတ်ကစတင်ပြောဖို့စူးစမ်းလာပါတယ်ပြီးတော့အစုအဖွဲ့အားလုံးဇပွဲဝိုင်းကိုလာပြီးအပြစ်ခတ်ရက်စဲရေးသဘောတူညီချက်ရယူဖို့အချိန်ရောက်ပြီဆိုပြီးတရုတ်ကယူဆလာပါတယ် ဒါမှသာတရုတ်မြန်မာစီးပွားရေးဇင်းကြံကိုဆက်ပြီးတော့အကောင့်ထဲပို့နိုင်မယ်။အိန္ဒိယသမုဒ္ဒရာကိုလမ်းဖောက်နိုင်မယ်။အိန္ဒိယသမုဒ္ဒရာဒေသရန်ဝန်ကြီးတစ်ခုလုံးကိုကြီးစိုးနိုင်မယ်။တရုတ်နိုင်ငံရဲ့ပုံမူကြီးမားကျယ်ပြန့်တဲ့ဤရှိကိုကြည့်တဲ့ပထဝီဝင်ဆိုင်ရာဦးစားပေးရည်မှန်းချက်တွေကိုဖြည့်ဆည်းပေးနိုင်မယ်လို့သူတို့ယူဆလာပါတယ်။ဒါကြောင့်ဒီနေ့ဖေဖော်ဝါရီလောက်ကစပြီးတော့တရုတ်နိုင်ငံကမဟာဗျူဟာလေ့လာသူအတော်များများကငွေကြေးလိမ်လည်တဲ့ရာဇဝတ်ခန်းတွေကိုနေနေနဲ့စစ်စင်ရေးဟာအလွန်ကြုံဖြစ်လာပြီးသူတို့အတွက်ပိုအရေးကြီးတဲ့ရေရှည်အကျိုးရှိမဲ့မဟာဗျူဟာယီမန်းချက်တွေကိုမျက်ခြေပြတ်လာနေပြီဆိုပြီးတော့ထောက်ပြလာကြပါတယ်။ဒါကြောင့်နှောင်းနိုင်ငံမှာအပြစ်ခတ်ရဲစေးရေးသဘောတူညီချက်ပုံစံတစ်ခုခုရယူနိုင်ဖို့တရုတ်ဘက်ကအပြင်းထန်ဖိအားပေးခဲ့တာပါ။အခု MNDAA ကိုကန့်တပ်ဖွဲ့အပေါ်ဖိအားတွေအများကြီးပေးနေပါလေ။အဲ့ဒီချိန်မှာပဲတရုတ်ကစစ်ကောင်စီပေါ်အစစ်မြင့်ပံ့ပိုးမှုတွေစစ်ရေးပံ့ပိုးမှုပြူဟာမြောက်ပံ့ပိုးမှုတွေကိုစပြီးတော့ပေးလာတာကိုတွေ့မြင်ရပါတယ်။တစ်ဖက်မှာလည်းညီနောင်သုံးဖော်နဲ့တခြားမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုလက်နက်တွေဖြတ်တောက်ပြီးတော့တရုတ်နိုင်ငံပေါ်မိခိုနေရတဲ့ရင်းမြစ်ဖြတ်တောက်တာတွေလုပ်လာပါတယ်။ဒါကအစိုးမတော်မြန်မာစစ်တပ်ကိုပိုအသက်ရှူချောင်လာဖို့ကြိုးစားနေတယ်လို့ထင်ပါတယ်။ဒါကအစုဖွဲ့အားလုံးကိုဆွေးနွေးရေးသပွဲဝိုင်းစီကိုပြန်လာဖို့တရုတ်ကအချက်ပြနေတာပါ။ဒါကလည်းတရုတ်နိုင်ငံကမြန်မာနိုင်ငံငြိမ်းချမ်းရေးကိုလိုလားလုံးလို့ဆိုတာမျိုးမဟုတ်ပါဘူး။ဒါကဗျူဟာမြောက်ပထဝီအနေအထားအရသူရဲ့ယူနီမွန်မှုစီမံငင်းကိုရှေ့ဆက်နိုင်မဲ့ချီနီမျိုးဖန်တီးလူလာကြောက်ပါဒါမှသာယူနန်ပြည်နယ်နဲ့အိန္ဒိယသဘောတရားကြားကုန်သွယ်မှုတွေပြန်လည်စတင်နိုင်မှာပ
ါCould you elaborate on how these can online လေးတွေတုံ့ပြန်တွေပါတော့ American နဲ့ကဘာတဝမ်ကိုဘလောက်တောင်တက်ရောက်နေလဲဗျနောက်တစ်ခုကဒီရာဇဝတ်မှုခွင့်ရတွေရဲ့ကြီးထွားလာနေတဲ့ဩဇာလွှမ်းမိုးမှုကိုတံပြန်နိုင်မှုဆိုရင် American အစိုးရအနေနဲ့ဘလို့ခြေလှမ်းမျိုးလှုပ်ဆောင်နိုင်လဲဗျ
Influence of these criminal networks
huge impacts on the US
American ပြည်တော်စုပေါ်ကြီးကြီးမားမားကိုတက်ရောက်မှုရှိပါတယ်ဒေသနဲ့အများကိုဒေါ်လာ3နဲ့ချီဆုံးရှုံးရသူတွေအကြောင်းကိုအမေရိကန်မီဒီယာတွေမှာဖော်ပြလာကြတာကိုတွေ့ရပါတယ်အချို့ကိစ္စတွေမှာဆိုရင်ပို့ပြီးတော့ခင်မီစမ်းပြတဲ့နီလန်းတွေကိုတုံးလာကြပါတယ်ဝက်သက်တလူမျိုးလုတ်တယ်ဆိုပြီးတော့တင်စားပြောကြတဲ့ထိခိုက်နစ်နာမှုကြီးတဲ့ခရစ်ပတိုငွေကြေးလူမျိုးယင်းနည်းမျိုးနာမှုအနေနဲ့ငွေထည့်ဝင်တဲ့သဘောမျိုးဟန်ဆောင်ပြီးတော့လိမ်လည်လဲပြားတဲ့သူတွေကဆိုရှယ်မီဒီယာကိုအသုံးချပြီးသားကောင်တွေကိုလိမ်လည်လာကြပါတယ်အမေရိကန်ပြည်ထောင်စုမှာတစ်နှစ်တစ်နှစ်ကိုဒီလိုလိမ်လည်လဲပြားတဲ့လုပ်ငန်းတွေကြောင့်ခန့်မှန်းခြေဒေါ်လာ 5.5 ဘီလီယံလောက်ဆုံးရှုံးနေရပါတယ်တချို့ကတော့15ဘီလီယံအထိဆုံးရှုံးနိုင်တယ်လို့ခန့်မှန်းကြပါတယ်။ဒါကအလုံးလုံးကိုအန္တရာယ်ကြီးတဲ့ပြဿနာတစ်ခုပါ။ငွေတွေအမြောက်အများခိုးယူခံနေရတာပါ။ပြီးတော့အခြေခံကြကြစဉ်းစားကြည့်မယ်ဆိုရင်ဒါဟာအမေရိကန်ကငွေကြေးဒဏ္ဍာရီဥစ္စာအများပြားဟာရှစ်တောင်အရှာကလူစုကြီးတွေစီအကြီးအကျယ်ကိုရွှေ့ပြောင်းခံရတာပါ။ဒီမိုကရေစီကိုစန့်ကျင်သူတွေအကျင့်ပြတ်ချစားသူတွေစီရပ်ကုန်တာပါ။သူတို့ဟာမကြာခဏဆိုသလိုမြန်မာစစ်တပ်ဒါမှမဟုတ်ဒေသတွင်းကဩဇာကြီးမားသူတွေရဲ့အကာအကွယ်ပေးခြင်းကိုလည်းခံရပါလေ။ဒါဟာအမေရိကန်ပြည်ထောင်စုတပ်တော်အဖက်ဖက်ကမျက်နှာစာများစွာမှာတရင်စိုးတစ်ခုလို့ကျွန်တော်ထင်ပါတယ်။တစ်ဖက်မှာတရုတ်အစိုးရရဲ့ဖြိုခွင်းမှုကြောင့်တရုတ်နိုင်ငံကလူတွေကိုလိမ်လည်လှည့်ပြားဖို့ပုတ်ခတ်လာတာလည်းပါပါလေ။တရုတ်နိုင်ငံမှာသုံးတဲ့ WeChat ဒါမှမဟုတ် TikTok လို့တရုတ်လူမှုမီဒီယာပလက်ဖောင်းတွေကနေလူတွေကိုလှည့်ပြားဖို့ပုတ်ခတ်လာပါလေ။ပြီးတော့အချိန်ထဲမှာပဲတရုတ်က Cryptocurrency ငွေကြေးစနစ်ပိတ်ပင်ထားပါလေ။လူမှုမီဒီယာတွေကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပါတယ်။ဒါကြောင့်လိမ်လည်တဲ့သူတွေအခက်တွေ့နေပါတယ်။ဒီလိုအကြောင်းရင်းတွေကြောင့်တခြားနိုင်ငံတွေအထူးသဖြင့်ချမ်းသာတဲ့နိုင်ငံတွေမှာလူတွေကိုပြတ်မှတ်ထားဖို့ကဒီရာဇဝတ်ခိုင်းတွေအတွက်ပို့ပြီးတော့မလုံဖြစ်လာစေပါတယ်။ဒါကြောင့်သူတို့ကအမေရိကန်ကိုပို့ပြီးတော့ဦးတည်လာကြတာပါ။ကျွန်တော်တို့မှာကသူတို့လိုလူမှုမီဒီယာတွေကိုထိန်းချုပ်ထားတာမရှိပါဘူး။ဒီလိုမျိုးထိန်းချုပ်တာလည်းမလုပ်သင့်ပါဘူး။ဒါပေမဲ့အမေရိကန်ဆိုရကဒီပြဿနာကိုဒီအတိုင်းထိုင်ကြည့်နေရမယ်လို့တော့မဆိုလိုပါဘူး။ Cryptocurrency ငွေကြေးစနစ်လုပ်ငန်းတွေကိုထိန်းကြီးတာရာဇဝတ်မှုကျူးလွန်သူတွေမတူညီတဲ့ social media platform တွေမသုံးနိုင်အောင်တားဆီးနိုင်မဲ့နီးလမ်းတွေရှာဖွေတာနဲ့အခြေခံအသိပညာမြင့်တင်ရေးတွေနောက်ထပ်အများကြီးလှုပ်ဆောင်ရမယ်လို့ထင်ပါတယ်။နောက်အရေးကြီးဆုံးနဲ့ပထမဆုံးလှုပ်ရမှာကတော့ American ပြည်ထောင်စုအနေနဲ့ဒီကဏ္ဍမှာပုံမူအားကောင်းတဲ့ခေါင်းဆောင်မှုနေရာကနေပါဝင်ရပါမယ်။ဒါကြောင့်ဒီကိစ္စကိုဖြေရှင်းဖို့ကြိုးစားတဲ့နေရာမှာဒေသတွင်းမှာနိုင်ငံရေးအရာစံတာရှိဖို့လိုရတယ်။ကမ္ဘာနိုင်ငံတွေအနေနဲ့ဒီပြဿနာကသူတို့ရဲ့အမျိုးသားလုံခြုံရေးကိုအမှန်တကယ်ချင်းချောက်လာနေပြီဆိုတာကိုတဖြည်းဖြည်းနဲ့ပိုသိမြင်လာမယ်လို့ထင်ပါတယ်။ဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့အမေရိကန်အနေနဲ့ဒေသအတွင်းမှာခေါင်းဆောင်မှုပိုင်းကိုပုံမှန်စည်းရုံးနိုင်ဖို့အခွင့်အရေးရှိနေတယ်လို့ထင်ပါတယ်။ထူးသဖြင့်ထိုင်းနိုင်ငံလိုနေရာမျိုးမှာပါ။ထိုင်းနိုင်ငံဟာသူ့နယ်စပ်မှာအခြေချလည်ပတ်နေတဲ့ဒီလိမ်လည်တဲ့ဂိုင်းတွေရဲ့ဒဏ်ကိုတိတိတတ်တတ်ခံရတာပါ။ဒါကြောင့်မို့လို့အမေရိကန်အနေနဲ့ဒီလိုပြဿနာမျိုးတွေကိုဖြေရှင်းတဲ့နေရာမှာထိုင်းနိုင်ငံနဲ့လက်တွဲလုပ်နိုင်ဖို့အကြောင်းပြချက်ကောင်းကောင်းရှိနေပါတယ်။
The US could do more to partner with Thailand in addressing some of these types of problems.
ဒါကတော့ USIB က Jason Tower ကိုကိုငင်းချိုင်းဆက်သွဲမြင်းမြန်းခဲ့တာပါရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ချင်ပါတယ်။
တရုတ်သမ္မတရှီဂျင်ဖင်ရဲ့ခပတ်လမ်းမရှေ့ပြိုင်အစီအစဉ်ပြည်ထောင်အရာတရုတ်ဟာယထာလန်းနေတဲ့စိတ်ကန်းနေတရားတွေလိုမျိုးအခြေခံအဆောက်အအုံနေနဲ့ကဘာတလွားဩဇာလွှမ်းမိုးမှုကိုဖြန့်ကျက်လာပါတယ်။ BIN ရဲ့အဓိကကြတဲ့အစိပ်ပိုင်းဖြစ်တဲ့တရုတ်ဘာသာစကားနဲ့နောက်ဆန်တန်ဘိုးတွေနောက်ကွန်မြူနစ်ပါတီရဲ့အတွေးခေါ်တွေကိုပါဖြန့်ဝေနေတာလို့ဆိုပါတယ်။တောင်အာဖရိကနိုင်ငံကိတ်ဘောင်တောင်ကနေပြီးတော့ကိတ်ဘရက်လက်ကသတင်းဆောင်မကိုမတ်တင်ကီတိုက်ကတင်ပြပေးထားပါတယ်။
ချီလက်ဖက်ရည်နဲ့ပန်တာဒါရီယာဆိုရင်တောင်အာဖရိကက Confucius Institute အသစ်မှာတွေ့ရတဲ့တရုတ်ရဲ့ရင်းချင်းမှုအစိုက်ရာဩဇာအရှိန်အဝါတွေဖြစ်ပါတယ်ဝီလ်မာဟျူဂိုကတရုတ်ဘာသာစကားဆန်ရလက်ထောက်ပ
ါ
စီးပွားရေးနဲ့ဘက်ပေါင်းဆောင်တရုတ်နဲ့ဆက်ဆံရေးကဖွံ့ဖြိုးလာနေပါသူတို့ကဘာသာပြန်သမားတွေတို့ရတယ်တောင်အာဖရိကမှာမန်ဒရင်တရုတ်ဘာသာစကားကိုသင်ကြားဖို့စလုပ်နေတာပါ2016မှာတော့တင်ယူညွှန်တန်းမှာပါလာပါတယ်မန်ဒရင်တရုတ်ဘာသာစကားကိုသင်ယူရမယ်ဆိုရင်တော့ခွင့်လန်းတွေလည်းအများကြီးရှိပါတယ
်အာဖရိကမှာတော့ဒီ Institute တွေကိုလိုလားကြပြီးတိုးပွားလာနေပါတယ်ပထမဆုံး Confucius Institute ကို2004ခုနှစ်တုန်းကတောင်ကိုရီးယားမှာဖွင့်ပါတယ်ဒါပေမဲ့ American နဲ့ Britain တို့ကတော့ဒီ Center ကဝါဒဖြန့်တာလို့ပြောကြပါတယ်2020ပြည့်နှစ်မှာအမေရိကန်က Washington အခြေစိုက် Confucius Institute ကိုနိုင်ငံခြားမစ်ရှင်တစ်ခုအဖြစ်သတ်မှတ်ပါတယ်။အမေရိကန်တက္ကသိုလ်တွေတဲကစင်တာတရားကျော်ကိုလည်းပိတ်ပါတယ်။ဆွီဒင်၊ဖင်လန်၊နော်ဝေး၊ဘယ်လ်ဂျီယံနဲ့ဒိန်းမာပါဝင်ဥရောပနိုင်ငံတွေမှာလည်းတက္ကသိုလ်တွေမှာရှိတဲ့ Confucius Institute တွေကိုဒီဘက်နှစ်ပိုင်းတွေမှာပိတ်ချပါတယ်။2022ခုနှစ်အထိဆယ်စုနှစ်တစ်ခုအတွင်းနိုင်ငံတွေနဲ့နယ်မြေ159ခုမှာ Confucius Institute 900ကျော်တည်ထောင်ပြီးစီကြောင်းတရုတ်ကပြောပါတယ်။ဒီ Institute တွေကတော့ဒေသခံတက္ကသိုလ်တွေနဲ့တရုတ်ကမိဖက်တက္ကသိုလ်တွေကအဓိကစီမံခန့်ခွဲတာပ
ါ။တက္ကသိုလ်တွေအားလုံးနီးပါးကိုတရုတ်အစိုးရကထောက်ပံ့ထားတာပါ။ဒါကြောင့်တရုတ်အစိုးရနဲ့မပတ်သက်ချင်ဘူးဆိုရင်တော့တရုတ်ပြည်ကတက္ကသိုလ်တွေနဲ့ပူးတွဲလုပ်ကိုင်လို့မရနိုင်ပါဘူး
။ Western Cape တက္ကသိုလ် Confucius Institute ရဲ့ပူးရဲညွှန်ကြားရေးမှူးလျှမ်းချန်ကအထူးသဖြင့်အနောက်နိုင်ငံတွေကဝေဖန်သူတွေကိုရှင်းညွှန်ပြောဆိုတာဖြစ်ပါတယ်။တက္ကသိုလ်ရဲ့နိုင်ငံတကာဆက်ဆံရေးဌာနက UMESH Power ကလည
်းဥရောပက Nordic မိတ်ဖက်တချို့အားဆိုရင်သူတို့ရဲ့ Confucius Institute တွေကိုပိတ်သိမ်းထားပြီးကျွန်တော်တို့ကိုလည်းတတိထားနေပါတယ်
။ဒီ Institute တွေကလွတ်လပ်စွာပြောဆိုမှုမှာဆွတ်ဖက်မှုတွေရှိနေပြီးတချို့တက္ကသိုလ်တွေမှာဆိုရင်တရုတ်ကိုဝေဖန်တဲ့အကြောင်းအရာတွေကိုရှောင်နိုင်ခြင်းရှိတယ်လို့လည်းပညာရှင်တချို့ကတတိပေးပါတယ်။ Kobas Van Staden ကတောင်အာဖရိကကတရုတ်ရေးရာကျွမ်းကျင်သူပါ
The Chinese government tends to be very
တူတိုင်ဝမ်နဲ့တိဘက်အရေးလိုကိစ္စတွေမှာတရုတ်အစိုးရကသူသဘောထားကိုတိတ်ကိုရှင်းရှင်းလင်းလင်းပြသလို့ရှိပါတယ်ဒီကိစ္စကိုတခြားတစ်ဖက်ကဘယ်လိုအကျေချဲ့လာမလဲဆိုတာကိုတွေးကြည့်လို့ရနိုင်ပါတယ်ဥပမာတက္ကသိုလ်တစ်ခုကတိဘက်ကိုယ်စားလှယ်တူအုပ်ကိုဖိတ်ကြားတယ်ဆိုရင်တရုတ်တန်ယုံဘက်ကကန့်ကွက်ကောင်းကန့်ကွက်နိုင်ပါတယ်ဒါပေမဲ့အခုတော့ Confucius Institute ကပါကန့်ကွက်လာနိုင်ပါတယ
်အခြေအမြစ်မရှိတဲ့စိုးရိမ်ချက်တွေလို့ကျန်းကပြောပါတယ်
When we have a Confucius Institute
တခုမှာဆိုရင်ဒေသခံပူးတွဲညွှန်ကြားမှုသူရှိပါတယ်။တင်ယွန်းညွှန်းတန်းတွေနဲ့လှုပ်ရှားမှုအခမ်းအနားတွေအားလုံးကိုသူကကြီးကြပ်ပါတယ်။ဒေသခံတက္ကသိုလ်ရဲ့ဥပဒေစီမင်းစည်းကမ်းအားလုံးကိုလိုက်နာကြရပြီးတင်ယွန်းညွှန်းတန်းကိုလည်းဒေသခံတက္ကသိုလ်ကအသေးအချာစီစစ်ထားတာပါ
2022ခုနှစ်နိုဝင်ဘာလထဲမှာကိတ်တောင်းမှာ Confucius Institute ကိုဖွင့်ခဲ့ပါတယ်။နိုင်ငံတွင်းမှာ6ခုမြောက်ဖြစ်ပါတယ်တရုတ် Institute တွေနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေရဲ့စိုးရိမ်ချက်တွေဟာ Western Cape တက္ကသိုလ်အတွက်တော့မလွတ်အပ်ဘူးလို့ဘာဝါကပြောပါတယ
် We be clear about
ကျွန်တော်တို့မိဖက်ဆောင်ရွက်မှုတွေကတိတ်ပြီးရှင်းလင်းပြီးတခြားသောကိစ္စရပ်များနှီးတူပဲကျွန်တော်တို့တတိထားပါတယ်ကျွန်တော်တို့ရဲ့စံနှုန်းမတူသူတွေနဲ့ကျွန်တော်တို့မိဖက်မလုပ်ပါဘူး
တရုတ်နဲ့နိုင်ငံရဲ့တမိုင်းကြောင်အဆက်အဆက်အရတရုတ်ရဲ့ပညာရေးဆိုင်ရာ Institute ကိုအများအပြားကလက်ခံကြပါတယ်။20ရာစုတွင်ခွဲခြားဆက်ဆံမှုနဲ့လူမျိုးရေးခွဲခြားမှုကိုဥတီစေတဲ့လူနည်းစုလူပြိုအုပ်ချုပ်မှုနဲ့ကိုလိုနီစနစ်ကိုဆန့်ကျင်တဲ့လူမဲတွေရဲ့လွတ်မြောက်ရေးလှုပ်ရှားမှုတွေကိုတရုတ်ကထောက်ခံခဲ့တာပါ။
The Confucius Institute ပူးပေါင်းဆောင်ရွက်မှုဟာဆိုရင်တရုတ်တက္ကသိုလ်တွေနဲ့ဆောင်ရွက်မှုတစ်ခုဖြစ်ပါတယ်။မူဝါဒရေးရာမိဖက်ရေးရာနဲ့ယဉ်ကျေးမှုရေးရာတွေ ဆွေးနွေးနိုင်စေမဲ့အစိုးရရဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။တောင်အာဖရိကမှာတော့ဒါကတိတ်ပြီးအရေးကြီးပါတယ်။
တရုတ်အစိုးရရဲ့ပြည်ပပညာရေးဆိုင်ရာအစည်းအဝေးဟာဆိုရင်ကမ္ဘာလမ်းစီမံကိန်းနဲ့အညီဆောင်ရွက်တာဖြစ်ပါတယ်။ Confucius Institute ပညာသင်စုဖလှယ်ရေးအစည်းအဝေးတွေနဲ့တမွေးပညာသင်တန်းတွေလိုပညာရေးအစည်းအဝေးဟာဆိုရင်ကမ္ဘာလမ်းစီမံကိန်းရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့စွမ်းရည်ဖွံ့ဖြိုးရေးနဲ့ရင်းချမှုဖလှယ်ရေးကိုအထောက်အကူဖြစ်စေပါတယ်။တရုတ်အစိုးရကတန်ဇန်နီးယားမှာဖွင့်လှစ်ခဲ့တဲ့ဒေါ်လာတန်း40တန်းခေါင်းဆောင်မှုသင်တန်းကျောင်းတက်ကိုပြီးခဲ့တဲ့နှစ်အတွင်းအာဖရိကနိုင်ငံ6ခုကနိုင်ငံရေးသမားတွေတက်ရောက်ခဲ့ကြပါတယ်။ရွေချက်ကတော့အာဖရိကနိုင်ငံရေးသမားတွေကိုလေ့ကျင့်ဖို့ဖြစ်ပါတယ်။ဒီလိုပညာရေးအစီအစဉ်တွေကတရုတ်ကွန်မြူနစ်အတွေ့ခေါ်တွေကိုအားပေးမြင့်တင်ရရောက်မဲ့အပေါ်သုံးသပ်သူတချို့ကစိုးရိမ်ပေမဲ့နိုင်ငံတိုင်းမှာတော့ဒီလိုစိုးရိမ်ချက်မရှိဘူးလို့လည်းပြောသူတချို့ရှိပါတယ်။တောင်အာဖရိကကတရုတ်ရေးရကျွမ်းကျင်သူကိုဘတ်စပန်စတတန်ကအခုလိုပြောပါတယ
်။ Among African students
အာဖရိကကျောင်းသားတွေကြားမှာတော့ဒီကိစ္စဟာနိုင်ငံရေးအရေးစိုးရိမ်စရာတစ်ခုမဟုတ်ပါဘူး
။တရုတ်ရဲ့ပညာရေးအစီအစဉ်တွေဟာဒီမိုကရေစီစံနှုန်းတွေအတွက်ချင်းချောက်မှုတစ်ခုလို့တချို့နိုင်ငံတွေကသတိပေးနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံတချို့ကတော့တရုတ်နဲ့ပညာရေးပူးပေါင်းဆောင်ရွက်မှုဟာဆိုရင်တရုတ်ရဲ့ခပ်ပလန်းစီမံကိန်းတွေကနေအကျိုးအမြတ်ရရှိမဲ့အခွင့်အရေးတစ်ခုအဖြစ်ရှုမြင်ချပါတယ်ရှင်။
မတ်တင်ကြီးထိုက်ပြင်ပြပေးခဲ့တဲ့စီးပွားရေးခန္ဓာပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်တင်ဆက်ပေးကြပါတယ်မြန်မာနိုင်ငံတွင်းကတိုင်းရင်းသားဒေသတွေအပါအဝင်နေရာစုံမှာအစစ်မြစ်ပညာတင်ကြားပေးနေတဲ့ဆရာဆရာမတွေအနေနဲ့ digital အခြေခံတင်ကြားမှုစနစ်ပို့ပြီးတော့မှထိရောက်စေဖို့အမေရိကန်ပြည်ထောင်စု Arizona ပြည်နယ်တက္ကသိုလ်ရဲ့အာရှစင်တာမှာတင်ကြားရေးအစီအစဉ်တစ်ခုလုပ်နေပါတယ်အစီအစဉ်တာဝန်ရှိတဲ့သူတွေကိုမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမဆုမြတ်မောတင်ဆက်ပေးထားပါတယ်
မြန်မာနိုင်ငံနေရာစုံကအစစ်မြစ်ပညာသင်ကြားပေးနေတဲ့ဆရာဆရာမတွေအတွက်ကိုအမေရိကန်ပြည်ထောင်စု Arizona ပြည်နယ်တက္ကသိုလ်ရဲ့အာရှစင်တာကသင်ကြားရေးထောက်အကူအစီအစဉ်တစ်ခုကိုပြုလုပ်ပေးနေပါတယ်။ Digital သင်ကြားရေးစနစ် Digital နဲ့လူတွေ့ရောထားတဲ့သင်ကြားရေးစနစ်တွေပို့ပြီးတော့ထိရောက်စေဖို့အတွက်ကိုအခုအောက်တိုဘာလကနေ၈ရက်မေလအထိကို၉လကြာတဲ့ဒီ online အစီအစဉ်ကိုလုပ်နေတာပါ။မြန်မာနိုင်ငံတိုင်းရင်းသားဒေသတွေကဒီအစစ်မြစ်ပညာကျောင်းတွေမှာသင်ကြားပေးနေတဲ့ဆရာဆရာမတွေပါပါဝင်နေဒီသင်ကြားရေးအစီအစဉ်နဲ့ပတ်သက်လို့ Arizona ပြည်နယ်တက္ကသိုလ်ရဲ့ဒီ Asha Center က Program Manager မတ်ဆန်းလွင်နဲ့မေးမြန်းထားပါတယ်ရှင
်ပြည်နယ်တိုင်းအနှံ့အပြားပေါ့နော်အခုပြည်နယ်အကုန်လုံးနေပါလောက်ကပါတယ်ဆရာမအဲ့ဒီအပြင်ကိုကျမတို့ဒီထိုင်းနယ်စပ်မှာရှိတဲ့ IDP Camps ကဆရာဆရာမတွေရော Bangladesh ကရှိတဲ့ IDP Camps ကဆရာတွေလည်းပါပါတယ်ရှင်
ဒီဟာကဒီအစမြင့်ပညာသင်ကြားနေဆရာဆရာမတွေအတွက်ကိုဒီ digital သင်ကြားမှုစနစ်နောက်တစ်ခါ digital နဲ့ဟိုလူတွေ့ရောထားတဲ့ဒီစနစ်တွေပေါ့ပို့ပြီးတော့မှထိအောင်လို့ပေးတဲ့သင်တန်းဖြစ်တယ်ပေါ့လေဆိုတော့ဘလို့ပုံစံမျိုးနဲ့ဒီသင်တန်းကိုဟိုသင်ပေးနေပါလဲရှင်ဒီ Arizona ပြည်နယ်တက္ကသိုလ်က professor တွေကိုယ်တိုင်ဟိုသင်ပေးနေတာမျိုးပါလား
ကျွန်တော်တို့ Arizona ပြည်နယ်တက္ကသိုလ်ကဒီ American ပြည်ထောင်စုမှာနိုင်ငံပြည်ထောင်စုမှာပြည်ထောင်စုနိုင်ငံမှာဆိုလို့ရှိရင်အကြီးဆုံးတက္ကသိုလ်ပေါ့နော်ဆိုတော့ကျွန်တော်တို့အကြီးဆုံးတက္ကသိုလ်မှာကျွန်တော်တို့မှာအကြောင်းသားပေါင်း 38,000 ရှိတယ်ရှင်အဲ့38,000ရဲ့တဝက်က online မှာပညာသင်ကြားနေတဲ့အကြောင်းသူကျောင်းသားတွေဆို9,000ပေါ့နော်အဲ့တော့ဒီ COVID မဖြစ်ခင်ကတည်းက Arizona ပြည်နယ်တက္ကသိုလ်ကဟိုဘယ်လိုခေါ်မလဲ online ပညာသင်ကြားရေးမှာသူကအများကြီးရှေ့ရောက်တယ်ရှင်အဲ့တော့ကျွန်တော်တို့ခုလောလောဆယ်ဒီအစီအစဉ်မှာလည်းသင်တန်းတွေကိုကြတော့ဒီ Arizona ပြည်နယ်မှာရှိပေါမောက်ခရဲကိုယ်တိုင်သင်ထားတဲ့အတန်းတွေကိုကျွန်တော် online ကနေပြီးတော့ယူသင်မှာပေါ့နော်သူက flexible ဖြစ်တယ်ရှင်သူက pre-recorded အတန်းတွေကျမတို့ကအခုအဆင့်ကနှစ်ဆင့်ခွဲထားတယ်ပေါ့နော် phase 1နဲ့ phase 2ဆိုပထမအဆင့်မှာကျတော့ဆရာဆရာမတွေကဒီခုနကဒီကျမတို့ပေးထားတဲ့သင်တန်း၈ခုပေါ့နော်သူတို့သင်ကြားမယ်ပြီးရဲ့အခါကျရင်သူတို့ဒီသူတို့သင်ထားတဲ့ဟာတွေသူတို့ဒီအတန်းထဲမှာသင်လိုက်တဲ့ဟာတွေကိုကို data ကိုနိုင်ငံပေါ့နော်ကိုပြည်နယ်အတွက်ပြန်ပြီးတော့ဘလို့အသုံးချနိုင်မလဲဆိုတာကိုလက်တွေ့ပေါ့နော်ဘယ်လိုကမလဲအသုံးချတဲ့အဆင့်ပေါ့နံပါတ်1ကကြတော့အဲ့ဒီနံပါတ်1မှာကြတော့ကျမအဆင့်နှစ်ဆင့်ပြန်ခွဲတယ်ရှင်ပထမကကြတော့ teaching of teacher ပေါ့နော် training of trainer TOT စနစ်နဲ့လုပ်ပေးတယ်သူကပါလဲဆိုတော့ကို institution ပေါ့နော်ကို့ဌာနကိုကိုပြန်ပြီးတော့အဲ့ရဆရာဆရာမအ ਨੇ ဆုံး၅ယောက်ကို zoom session ပါပဲဖြစ်ဖြစ်ကိုရင်းသင်ကြားတာပဲဖြစ်ပေါ့နော်ဒီသင်ထားတဲ့ knowledge တွေသင်ထားတဲ့ပညာရက်တွေကိုပြန်ပြီးတော့မျှဝေတာပေါ့နော်ပြီးတော့နောက်ထပ်တစ်ခုကကြတော့သူက Open Education Resources Corporation OER လို့ခေါ်တယ်သူကပါလဲဆိုတော့ဒီသင်တန်းကိုကျမက Google Drive မှာပဲဖြစ်ဖြစ် PowerPoint နဲ့ present လုပ်ထားတာပဲဖြစ်ဖြစ်ပေါ့နော်ဘယ်သူမဆိုသူတို့လာပြီးတော့ကြည့်ပြီးတော့ပေါ့နော်ဒီပညာသင်ပြန်ပြီးတော့ယူလို့ရအောင်ပေါ့အဲ့လိုလုပ်တဲ့အခါမှာကျမတို့ကဘာသာစကားသတ်မှတ်ထားတာမရှိဘူးဥပမာကျမတို့ currently ကလာတဲ့ဆရာဆရာမတွေဆိုရင်သူတို့စကားသူတို့ဘာသာစကားနဲ့ပြန်ပြီးသင်ကြားပေးလို့ရတယ်အဲ့ဒါကလည်းလုံးဝ open ဘသူမဆိုလာပြီးကြည့်ပြီးတော့ဒီသင်တန်းတွေကိုပြန်ပြီးတော့ knowledge တွေပေါ့နော်ဒီပညာတွေကိုပြန်ပြီးတော့မျှဝေပြီးသင်ယူလို့ရတယ်ရှင
်ဆိုတော့နောက်မေးစနာပေါ့နော်မြန်မာနိုင်ငံမှာဒီလျှက်စစ်ပြီး internet ဟိုပုံမှန်ရှားဖို့ကတော်တော်လေးအခက်အခဲရှိပါတယ်ဒီအထူးသဖြင့်ဒီဝေးလံတဲ့တိုင်းရင်းသားဒေသတွေမှာဆိုပိုခက်တယ်ပေါ့လေဆိုတော့အခုလိုမျိုးဒီ online အခြေခံနဲ့အဓိကအခြေခံပြီးတော့သင်တဲ့စနစ်ကဒီလက်ရှိမြန်မာနိုင်ငံအတွက်ကိုပေါ့နော်တကယ်ပဲဟိုလက်တွေ့အသုံးဝင်နိုင်ပါရဲ့လားရှင
်ဒီတင်တာတွေအကုန်လုံးကတင်တန်းတွေအကုန်လုံးက online မှာအချိန်မရွေးသူတို့လျှက်စစ်မီရတဲ့အချိန်သူတို့ဒီ internet ရတဲ့အချိန်တွားပြီးတော့တင်လို့ရတယ်ပေါ့နော်တပတ်ကို၄နာရီအနည်းဆုံးသူတို့ကြိုက်တဲ့အချိန်သွားတင်လို့ရတယ်ပြီးရင်တော့တပတ်ကို၁နာရီခွဲပဲ zoom မှာကျမတို့တွေ့ပြီးတော့ဆွေးနွေးကြတာပေါ့နော်ဒါက flexible စနစ်ပါရှင်အဲ့တော့ကျမတို့နားလည်တယ်ဒီအခုအထူးသဖြင့်ပေါ့နော် in energy crisis ပေါ့လေမြန်မာနိုင်ငံမှာကြာတော့လျှက်စစ်မီပုံမှန်မလာဘူး internet ပုံမှန်မလာဘူးအဲ့တော့ကျမတို့နောက်ပိုင်းသင်ပေးမယ့်စနစ်တွေကလည်းဒီလိုမျိုး flexible စနစ်ကိုတွားဖို့ပေါ့နော်အများကြီးကျမတို့ zoom မှာဆရာဆရာမနဲ့တွေ့နေကြမလို့ဘူးကျောင်းသားအနေနဲ့ကလည်းဒီဆရာဆရာမနဲ့တွေ့တဲ့အချိန်ခဏလေးကသူဆွေးနွေးဖို့ပဲဖြစ်ပါစေကျောင်းသားသူအားတဲ့အချိန်သူသွားတဲ့နှုံးနဲ့ပေါ့နော်ကို့နှုံးနဲ့ကိုသွားပြီးလမ်းလုတ်တဲ့စနစ်ပေါ့အဲ့ဒါမျိုးကျမတို့ကပြောင်းကျင်တာရှင
်ဆိုတော့အခုဒီ Arizona ပြည်နယ်တက္ကသိုလ်ရဲ့ဒီအခု Asia Center လုတ်ပေးနေတဲ့ဒီတင်တန်းပေါ့နော်ဒီပင်ကြိုင်းထောက်ကူတင်တန်းကိုတက်တဲ့ဆရာဆရာမတွေအနေနဲ့ရောဘယ်လိုမျိုးအကျိုးတွေဟိုရသွားမယ်လို့ပြောနိုင်မလဲရှင
်ဟုတ်ကဲ့ကျမတို့ကဟိုအလေရပေါ့နော်အလွှာနှစ်ခုနဲ့စဉ်းစားပထမအလွှာကတော့ဒီအပေါ်ပိုင်းမြင်ရတဲ့ဟာပေါ့နော်ဒီဆရာဆရာမရဲ့အနေနဲ့သင်ကြားတဲ့အခါမှာ online ကိုသင်ကြားတဲ့အခါမှာကျွန်တော် lesson design တွေဘယ်လိုဆွဲရလဲပေါ့နော်ဒါသင်တဲ့ကျောင်းသူကျောင်းသားတွေကိုဘယ်လိုဆွဲဆောင်လဲဘယ်လိုသူတို့နဲ့ထိတွေ့မလဲဆိုတာမျိုးတွေကအစားကျွန်တော်ပြန်သင်ပေးတာပေါ့နော်အဲ့ဒါတော့ဒါပထမအလွှာပေါ့ဒုတိယအလွှာကကျွန်တော်ကဘာဖြစ်ချင်တာလဲဆိုတော့ဒီအခုလက်ရှိကျွန်တော်လုပ်တဲ့အစီအစဉ်ကခုနကပြောသလိုမျိုးမြန်မာနိုင်ငံထဲမှာရှိတဲ့ဗမာတွေကြည်ပဲဗမာဆရာဆရာမတွေမဟုတ်ဘူးပေါ့နော်တိုင်းသားဆရာဆရာမတွေလာပြီနောက်ပြီးတော့ဒီတိုင်းသားဒေသမှာရှိတဲ့သူတို့ college ဒေသ college တွေတက္ကသိုလ်တွေပေါ့နော်အဲ့ရဆရာဆရာမတွေလည်းအတူတူလာတဲ့အခါကျတော့ကျမတို့ပူးပေါင်းပြီးတော့ဆွေးနွေးတာပေါ့နော်ဥပမာပြဿနာတစ်ခုကကိုယ့်စီမှာရှိနေတဲ့ပြဿနာကတခြားဒေသနဲ့မတူတော့ဘူးအဲ့တော့အဲ့လိုမတူ क्वे ပြားတာတွေကိုလည်းတွေ့မယ်ကြားမယ်ပြီးတော့အတူတူစဉ်းစားပြီးတော့ဖြေရှင်းကြမယ်ပေါ့နော်ကျမတို့အဓိကရွေချက်ကဒီဒုတိယအလွှာကအဲ့ဒီအလွှာပဲရှင်အကုန်လုံးအတူတူဝိုင်းပြီးတော့စဉ်းစားကြမယ်အတူတူဝိုင်းလုပ်ကြမယ်ဆိုတော့ဒီအထီးတွေ့ပေါ့နော်အတွေ့အကြုံကိုရသွားစေချင်တာရှင
်အခုအဲ့ဒီအရာတွေတစ်ဆက်သေးဒီ Arizona ပြည်နယ်တက္ကသိုလ်ရဲ့ Asia Center အကြောင်းလည်းမေးချင်ပါတယ်ဆိုတော့မဆန်းလွင်ကဒီ Asia Center မှာအလုပ်လုပ်နေတာ9နှစ်ကြာပြီးဖြည့်သွားပြီပေါ့လေဆိုတော့တက္ကသိုလ်အနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်ဝင်စားမှုဘယ်လောက်ရှိတယ်လို့ပြောနိုင်ပါလဲရှင်
။ကျမတို့ဒီ Arizona ပြည်နယ်တက္ကသိုလ်ကမြန်မာနိုင်ငံနဲ့ဟိုကောမယ်အဆက်ဆက်ရှိတာကြာပြီရှင်။ဟိုအရင်တုန်းကလည်းဒီကျမဟောပြောပွဲတွေမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဟောပြောပွဲတွေပေါ့နော်အလုပ်လုပ်ခဲ့တာနှစ်ပေါင်းကြာပြီရှင်။ဒါပေမဲ့လို့ဒီအခုလက်တလောအတွင်းပေါ့နော်2023ခုနှစ်အထဲမှာပဲ MOU ထိုးတာ Spain University မြန်မာနဲ့လည်းထိုးပြီးပြီရှင်။ပြီးတော့NUG MOE Ministry of Education နဲ့လည်းကျမတို့ MOU ထိုးထားတာရှိတယ်ပေါ့နော်။နောက်ပြီးကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့ဆရာဆရာမတွေအတွက်လည်းအလကားပေးနေတဲ့သင်တန်းတွေလည်းရှိခဲ့တယ်ရှင်။နောက်ပြီးတော့မြန်မာနိုင်ငံမှာရှိတဲ့ကျောင်းသူကျောင်းသားတွေအတွက်လည်းပေါ့နော်ကျမတို့ Pilot Study အနေနဲ့ကျောင်းသားပေါင်းအယောက်60ဒီ Arizona ပြည်နယ်တက္ကသိုလ်မှာရှိတဲ့သင်အတန်းတွေပေါ့နော်ဝင်ပြီးတော့တက်ဖို့အတွက်ခွင့်လမ်းအနေနဲ့ပေးခဲ့တယ်ရှင်။အဲ့တော့ကျမတို့ဒီလိုမျိုးလောက်ဆောင်ရနှစ်ကြာပြီပေါ့เนาะနောက်အခုလဲဒီစိတ်ဝင်စားမှုလဲရှိတယ်ရှင်တက္ကသိုလ်အနေနဲ့ ਆ လဲလေ
American ပြည်တော်စု Arizona ပြည်နယ်တက္ကသိုလ် Asia Center ရဲ့ Program Manager မတ်ချမ်းတွင်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကို America အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာနရဲ့ဒီမတူကွဲပြားသူအားလုံးအတွက်ပညာရေးထောက်ပံ့မှုအစီအစဉ် DISP ရဲ့ထောက်ပံ့ငွေနဲ့ပြုလုပ်တာဖြစ်ပါတယ်ရှင်ကျွန်မဆုမြတ်မောင်ပါ
မဆုမြတ်မိုးရဲ့လူမှုရှုခင်းအစီအစဉ်မှာရှင်တောရရှင်များရှင်အမေရိကန်ပြည်ထောင်စုမှာဒီနှစ်တစ်နှစ်ထဲမှာကိုအသက်18နှစ်ပြည့်လို့မဲပေးနိုင်တဲ့သူအရေအတွက်က8တန်းလောက်ရှိပါတယ်2024ခုနှစ်သမ္မတရွေးကောက်ပွဲမှာတော့အသက်28နှစ်အောက် Generation Z ခံမှန်းချက်စုစုပေါင်းက41တန်းလောက်မဲပေးနိုင်ကြမှာဖြစ်ပါတယ်ဒီလိုမျိုးမဲပေးတဲ့သူတွေထဲမှာအငယ်ဆုံးဖြစ်တဲ့ Generation Z မျိုးဆက်ကရွေးကောက်ပွဲရလဒ်ကိုအတိုင်းအတာတစုံတရာအထိပြောင်းလဲမှုကိုပေးနိုင်ပါတယ် VOA ပုံပြရုပ်သံမအေးတနာကျော်တင်ပြပေးထားပါတယ်
American ပြည်အောင်စုမှာအသက်16နှစ်နဲ့28နှစ်အောက်လူငယ်40တန်းဟာနိုဝင်ဘာရွေးကောက်ပွဲမှာမဲပေးနိုင်ခွင့်ရှိတာဖြစ်ပါတယ်သူတို့ဟာအသက်အရွယ်ကြောင့်မဟုတ်ဘဲနဲ့သူတို့ခံယူချက်ကြောင့်သမ္မတရွေးကောက်ပွဲမှာအပြောင်းအလဲတစ်ခုလုပ်ပေးနိုင်လိမ့်မယ်လို့သုံးသက်သူတွေကပြောပါတယ
် The younger part of the population
လူရဲ့ငယ်တဲ့အုပ်စုက20ရာစုလေကလေးအမွေများတဲ့ကာလကဘောမမျိုးဆက်တဲ့အများကြီးပို့ပြီးတော့လူမျိုးတွေကွဲပြားမှာပ
ါ Gen Z လူငယ်တွေတဲကတဝက်နီးပါးကလူမျိုးတွေမဟုတ်ပါဘူးဘာဘုံတဘုံကလိင်စိတ်ကွဲပြားတဲ့ LGBTQ ဖြစ်ပါတယ်ဒီတော့ဒီမျိုးဆက်ကကွဲပြားခြားနားမှုတွေအများကြီးနဲ့ဖြစ်ပါတယ်ကိုဘသူလဲဆိုတာတွေမကပါဘူးသူတို့နဲ့နောက်ခံဘဝပြီးတော့အတွေ့အကြုံနဲ့အမြင်တွေမှပါဖြစ်ပါတယ
်တမိုင်းကိုပြန်ကြည့်မယ်ဆိုရင်လူငယ်တွေဟာအသက်ပိုကြီးသူတွေလောက်မဲမပေးကြပါဘူးဒါပေမဲ့ဒီလူငယ်မျိုးဆက်ဟာတခြားမျိုးဆက်တွေသူတို့အရွယ်တုန်းကထက်နိုင်ငံရေးအရာပို့ပြီးတော့တက်ကြွနိုးကြမှုရှိတယ်ဆိုတာပြသနေပါတယ
် So one of the big stories
ခုနှစ်ပိုင်းရွေးကောက်ပွဲမှာလူပြောများတဲ့ကိစ္စတစ်ခုကတော့လူငယ်မဲဆန္ဒရှင်တွေပိုများလာတဲ့ကိစ္စပဲဖြစ်ပါတယ်2016ရွေးကောက်ပွဲမှာလူငယ်မဲဆန္ဒရှင်39ရာခိုင်နှုန်းလောက်နဲ့2020မှာ50ရာခိုင်နှုန်းလောက်မဲထည့်တယ်လို့ခန့်မှန်းရပါတယ်
။သမ္မတနေရာအတွက်ရွေးရမဟုတ်တဲ့တက်တန်းဝက်လွတ်တော်ရွေးကောက်ပွဲတွေမှာဆိုအခုခေတ်လူငယ်မဲဆန္ဒရှင်တွေဟာမဲပေးဖို့အသက်ပြေးတဲ့ပထမတက်တန်းဝက်ရွေးကောက်ပွဲမှာအရင်မျိုးဆက်ထက်ပိုပြီးတော့တက်ကြွမှုရှိခဲ့ပါတယ်။2022ရွေးကောက်ပွဲဟာအသက်18နဲ့24ဆတအုပ်လုံးမဲပေးလို့ရတဲ့ပထမတက်တန်းဝက်ရွေးကောက်ပွဲဖြစ်ပါတယ်။အဲ့ဒီမှာသူတို့တွေက28ရာခိုင်နှုန်းမဲထည့်တာပါ။ဒါဟာအရင်မျိုးဆက်တွေဖြစ်တဲ့ထောင်စုနှစ် Millennials, Generation X နဲ့ Baby Boomer မျိုးဆက်တွေသူတို့အရွယ်မှာမဲပေးတာထက်ပိုများများမဲပေးခဲ့ကြတာပါ။2018မှာမဲပေးတက်တန်းပြည်လူငယ်မဲဆန္ဒရှင်28ရာခိုင်နှုန်းမဲထည့်ခဲ့ပါတယ်။ဒါဟာအသက်18နဲ့29ကြားလူငယ်73ရာခိုင်နှုန်းမဲထည့်ဝင်ခဲ့တဲ့2014တက်တန်းဝက်ရွေးကောက်ပွဲမှာလာမဲပေးသူလူငယ်အရေအတွက်ထက်နှစ်ဆကျော်ပိုများတာဖြစ်ပါတယ်။ကျောင်းတွေမှာတနက်ပစ်ခတ်မှုနဲ့စီးပွားရေးလိုလူငယ်တွေနဲ့ဓာတ်ရိုက်သက်ဆိုင်တဲ့ကိစ္စရပ်တွေကလူငယ်တွေမဲပေးဖို့စီစဉ်ရတဲ့ကိစ္စတွေဖြစ်တယ်လို့ Tips တက္ကသိုလ်ကမီဒီနီကပြောပါတယ
် We're really talking about
ဒီလူငယ်တွေကသူတို့ရဲ့အားအပြောင်းအလဲဖြစ်အောင်လုပ်ချင်တဲ့သူတို့ရဲ့ဆန္ဒပြီးတော့မဲပုံးတွေအပြင်ဒါကိုကြော်လွန်ပြီးအပြောင်းအလဲလုပ်နိုင်တဲ့သူတို့ရဲ့အားသာချက်တွေကိုစုပ်ကိုင်အသုံးချသူတွေပါ
2022တက်တန်းဝက်ရွေးကောက်ပွဲမှာခြုံပြောရရင်လူငယ်မဲဆန္ဒရှင်တွေကဒီမိုကရက်တစ်ကိုယ်စားလှယ်တွေကို Republican တွေထက်ပိုပြီးတော့မဲထည့်ခဲ့ပါတယ်။ဒါပေမဲ့ဒီမိုကရက်တွေကိုမဲပေးတဲ့လူငယ်တွေထဲမှာ main ကလေးကယောက်ျားလေးထက်ပိုများတာပါ။
And if
Kamala Harris ကလူငယ်တွေမဲလာထည့်အောင်လုပ်နိုင်မယ်ဆိုရင် Joe Biden ရွေးကောက်ပွဲဝင်တာတက် Kamala ဝင်လို့မဲလာထည့်တဲ့သူပိုများနိုင်ပါတယ်။
နိုင်ငံရေးအခက်အခဲတွေကတော့လူငယ်မဲတွေမပါဘူးဆိုရင်2022တက်တန်းဝက်ရွေးကောက်ပွဲကို Republican ကမဲအပြတ်တက်နဲ့နိုင်နိုင်တယ်လို့ပြောပါတယ်။2024သမ္မတရွေးကောက်ပွဲကိုတင်းကြိုခန့်မှန်းမယ်ဆိုရင်တော့လက်တလောစစ်တမ်းတွေအရအသက်အငယ်ဆုံးမဲဆန္ဒရှင်တွေကြောင့်မှဒုသမ္မတ Kamala Harris က Donald Trump ထက်ပိုပြီးတော့ရေပန်းစားနေတာဖြစ်ပါလိမ့်ရှင်။
မေးသနာကျော်ရဲ့ VOA ပုံပြရုပ်သံမှာရှိမကြခင်မှာအစီအစဉ်လေးဆုံးသက်တော်မှာမို့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမက်ခင်လေးကပြောပြပေးပါမယ
်။ Hamas အဖွဲ့ဝင်တိုက်ခဲ့တဲ့တစ်နှစ်ပြည့်နေပါပဲ။ Israel စစ်တပ်ကဂါဇာကမ်းမြောင်မှာရှိတဲ့ Hamas တွေရှိရမယ့်နေရာတွေကိုလေကြောင်းကနေဆက်လက်တိုက်ခိုက်နေပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်တိုက်ခိုက်မှုအပြီးအစ္စရေးရဲ့တုံ့ပြန်ထိုးစစ်ကြောင့်လေဗနွန်အပါအဝင်တွေကတော်တော်များများတိုက်ပွဲတွေကျယ်ပြန့်လာကာအရှေ့လေပိုင်းဒေသတစ်ခုလုံးစစ်ရေးပြိပခပို့ပြီးကြီးထွားလာမှာကိုနိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်အဆုံးသက်ရေးအရှိတောင်အရှာနိုင်ငံများအသင်းအာဆီယံကအဓိကအခန်းကဏ္ဍကနေပါဝင်ရမယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရအောင်အာဆီယံအနေနဲ့အမြန်ဆုံးအရေးကြီးတဲ့ကဏ္ဍကနေပါဝင်ဖို့လိုတယ်လို့လောင်နိုင်ငံမှာကျင်းပမဲ့အာဆီယံအစည်းအဝေးမတိုင်ခင်ထိုင်းဝန်ကြီးချုပ်ဖက်တာဖေထုံထန်ရှင်နာဝတ်ကဘန်ကောက်မြို့မှာဒီကနေ့ပြောခဲ့တာဖြစ်ပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဒုတိယဥက္ကဋ္ဌတဦးလည်းဖြစ်မန်လေးတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ဒေါက်တာဇော်မြင့်မဟာအောက်တိုဘာ9ရက်နေ့ကကွယ်လွန်သွားခဲ့တဲ့အတွက်မိသားစုမိတ်ဆွေတွေနဲ့အတူဝမ်းနည်းကြေကွေးရတဲ့ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဥရောပသမ္မတတန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြောပြပေးခဲ့တာပါ။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Dam နဲ့ Joe Case ဖြစ်ပါတယ်။ကျွန်မကဆုမွန်ပါရှင်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာလို့ဘေးပြာဝေးကွာကြပါစေရှင်။This program has